Welcome to the Voice of America in Burmese.
Mingla mane khe ma sha. Washington Bureau of View American tan ga ni 2020 August la 14 ye taw chan ni mane khe season rue go Myanmar san lo ji mane 6 na yi ga ni 9 na yi thi line meter 2440 ne 51 line meter 190 rue ga ni thau lwan pe ni ba bi. Chuma khin myo tat ba. Di mane khe tadin rue go ko ye min thun ne du pyo pya pe ba me.American ပြည်တော်စုမှာဗိုလ်တဖူးနေကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့သေဆုံးရသူ1500လောက်ဖြစ်သွားခဲ့ပါတယ်။ဒါဟာမေလကစပြီးတရက်အတွင်းသေဆုံးရသူအများဆုံးဖြစ်ပါတယ်။ဒီကရောဂါစတင်ဖြစ်ပွားချိန်ကစပြီးအမေရိကန်မှာဒီရောဂါနဲ့သေဆုံးရသူစုစုပေါင်း 76,000 ကျော်နေပါပြီ။အခုဗိုလ်တဖူးနေစင်းကိုကြည့်ရင်အမေရိကန်နိုင်ငံမှာသတင်းနှစ်ပတ်ဆက်တိုက်တရက်ကို COVID-19 နဲ့သေဆုံးရသူ 1,000 ကျော်ဖြန်းပြန်ရှိနေတာပါ။ဒီရောဂါကူးစက်ခံရသူကလည်း5,000+ ကျော်နေပြီးအမေရိကန်နိုင်ငံဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူနဲ့သေဆုံးသူအများဆုံးဖြစ်နေခြင်းမှာပဲဆေးရုံတွေအတွက် COVID-19 ဆိုင်ရာအချက်အလက်တွေသတင်းပေးပို့ရေးဆိုင်ရာစီမံအသစ်တွေထွက်လာတဲ့အတွက်လူထုကျန်းမာရေးဆိုင်ရာအကြံပေးတွေကစိုးရိမ်နေကြပါတယ်ဆေးရုံတွေအနေနဲ့အချက်အလက်တွေကို CDC ကူးစက်ရောဂါထိန်းချုပ်ကာကွယ်ရေးဗဟိုဌာနကိုပေးပို့မယ်အစားကျန်းမာရေးနဲ့လူမှုဝန်ထမ်းဌာနကကြီးကြပ်တဲ့အချက်အလက်စုဆောင်းတဲ့ဌာနတွေကိုပေးပို့ဖို့Trump အစိုးရအဖွဲ့ကညွှန်ကြားခဲ့တာပါဒီချန်ပီကော်မတီဌာနရဲ့လက်ရှိနဲ့အရင်အဖွဲ့ဝင်ဟောင်း3,000လောက်ကပြီးခဲ့တဲ့လထဲမှာပဲကျန်းမာရေးနဲ့လူသားအရင်းမြစ်ဝန်ကြီး Alex Azarzi စာရေးသားပေးပို့ပြီးဆေးရုံတွေအနေနဲ့ဒီယောဂါဆိုင်ရာနေ့စဉ်သတင်းပို့ဖို့လိုအပ်ချက်တွေပြည့်မီအောင်ဘယ်လိုလုပ်ရမလဲဆိုတာဆုံးဖြတ်ဖို့အခက်တွေ့နေကြောင်းပြောကြားခဲ့ကြတာပါ COVID-19 ကာယောဂါတန်ခံနေရခြင်းမှာပဲကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံအနောက်မြောက်ပိုင်းအီကွေဒေါ်ပြည်နယ်မှာအီဘိုလာရောဂါဖြစ်ပွားမှုတိုးလာတာနဲ့ရင်ဆိုင်နေရတယ်လို့ WHO အကြီးအကဲ Tedros Ghebreyesus ကကြေညာပြင်းနေမှာပြောပါတယ်။အီဘိုလာရောဂါဖြစ်ပွားမှုဟာ COVID-19 တို့တခြားကူးစက်မြန်ရောဂါတို့လိုပဲနိုင်ငံတကာနိုင်ငံအတွက်အန္တရာယ်ရှိတာမဟုတ်ဘဲတကမ္ဘာလုံးအတွက်ပါအန္တရာယ်ရှိတဲ့အတွက်အမြန်တုံ့ပြန်ဆောင်ရွက်ဖို့နဲ့အစစ်မြစ်သတိပေးချက်တွေထုတ်ပြန်ဖို့လိုအပ်တယ်လို့လည်း WHO အကြီးအကဲကပြောပါတယ်။COVID-19 အတွက်ကာဝယ်ဆေးကိုအာဖရိကဒေသမှာဖြန့်ဖြူးပေးမယ်ဆိုရင်မျက်မျက်တက်တက်နဲ့ခွဲဝေပေးဖို့နဲ့တကယ်လို့တချို့နိုင်ငံတွေမရဘဲကျန်းနေမယ်ဆိုရင်ဒီဗိုင်းရပ်စ်ပိုးဟာဆက်ပြီးပြန့်နှံ့နေမှာဖြစ်ကြောင်းဒလွေချိုကပကျန်းမာရေးအဖွဲ့ရဲ့အာဖရိကဒေသဆိုင်ရာအကြီးအကဲကသတိပေးလိုက်ပါတယ
် We are continuing to advocate very strongly forThis equity principle to
ဆေးဖြန့်ဝေရေးအတွက်တာဝန်ညီမျှဖြန့်ဝေရေးမူဝါဒကိုလိုက်နာကြဖို့ကျမတို့ဆက်ပြီးပညာပေးနေမှာဖြစ်ကြောင်းနဲ့ဆင်းရဲတဲ့နိုင်ငံတွေမှာနေထိုင်သူတွေအတွက်ပါဆေးရရှိအောင်အားလုံးလက်တွဲပြီးဆောင်ရွက်ကြဖို့ပြောတော်တာပါကာဝယ်ဆေးရတဲ့တကူးရှင်မဟုတ်ကြောင်းနဲ့စိတ်ချရတဲ့ကာဝယ်ဆေးထုတ်နိုင်မှုလာပေါင်းများစွာကြံမြင့်မှုရှိတဲ့အတွက်မလုံမဖြစ်လုပ်ရမယ့်အလုပ်တွေကိုအခုချိန်လှုပ်ဆောင်ဖို့လည်းတိုက်တွန်းပါတယ်ယောဂပိုးရှိမရှိစမ်းသပ်မှုတွေလုပ်ဖို့ယောဂဖြစ်ပွားသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုခြေရခံဖို့သူတို့ကိုတိကျစောင့်ကြည့်ဖို့နဲ့ဗိုင်းရပ်စ်မပြန့်ပွားအောင်အတက်နိုင်ဆုံးလှုပ်ဆောင်အောင်ဖြစ်ကြောင်းပြောပါတယ်။ Confucius သိပ္ပံ American Center CIUS ကိုတရုတ်ပြည်သူသမ္မတနိုင်ငံရဲ့နိုင်ငံခြားရေးရာအဖွဲ့အစည်းတစ်ခုဖြစ်အောက်တိုဘာ23ရက်နေ့မှာ American နိုင်ငံခြားရေးဌာနကသတ်မှတ်လိုက်ကြောင်းသတင်းထုတ်ပြန်ပါတယ်။ဒီ Center ဟာတရုတ်အစိုးရရဲ့ကမ္ဘာတလွှားဝါဒဖြန့်ဖို့နဲ့American Technology နဲ့စာသင်ကျောင်းတွေမှာဆူဆူဝါဝါဩဇာလွှမ်းမှုတွေလှုပ်ရှားမှုတွေလုပ်နေတဲ့ဌာနတစ်ခုဖြစ်ကြောင်းတွေ့ရတယ်လို့ပြောပါတယ်။တရုတ်ပြည်သူသမ္မတနိုင်ငံစီကအပြန်အလှန်မျှတမှုရဖို့ Trump အစိုးရအဖွဲ့ကဦးစားပေးလှုပ်ဆောင်လိုက်တာဖြစ်ကြောင်းလည်းပြောပါတယ်။တရုတ်အစိုးရဟာနှစ်ပေါင်း40ကျော် American လူမှုအတိုင်းအဝိုင်းနဲ့ပွင့်လင်းလွတ်လပ်စွာကူးလူဆက်ဆံခွင့်ရနိုင်ချိန်မှာပဲ American နဲ့တခြားနိုင်ငံခြားသားတွေကိုတော့တရုတ်နိုင်ငံထဲမှာအလားတူခွင့်မပေးတဲ့အပြင် American ရဲ့ပွင့်လင်းမှုကိုခွင့်ကောင်းယူပြီးဒီနိုင်ငံတွေမှာချက်ပြက်နဲ့တိုင်းတန်နဲ့ငွေအသုံးဝါရဖြတ်မှုတွေဩဇာလွှမ်းမိုးဖို့တွေလုပ်နေတယ်လို့ပြောပါတယ်။ဒီဌာနအတွက်တရုတ်ပြည်သူသမ္မတနိုင်ငံကငွေကြေးထောက်ပံ့နေတယ်လို့တရုတ်ကွန်မြူနစ်ပါတီရဲ့ကမ္ဘာတလွှားဩဇာလွှမ်းမိုးရေးနဲ့ဝါရဖြတ်ရေးဆိုင်ရာလုပ်ငန်းတွေလုပ်တဲ့အစိတ်ပိုင်းတစ်ခုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။အာရဗ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့ Israel တို့ကြားတန်တမန်ဆက်ဆံရေးထူထောင်မှုသဘောတူခဲ့တယ်လို့ American သမ္မတ Donald Trump ကကြေညာပြင်းနေမှာပြောပါတယ်။အခုလိုကြေညာမှုကနေ UAE ဟာအာရဗ်ပင်လယ်ကွေ့နိုင်ငံတွေထဲမှာ Israel နဲ့တန်တမန်ဆက်ဆံရေးလုပ်တဲ့ပထမဆုံးနိုင်ငံဖြစ်လာသလိုအာရဗ်နိုင်ငံတွေထဲမှာတော့တတိယမြောက်နိုင်ငံဖြစ်ပါတယ်။အာရဗ်နိုင်ငံတွေထဲမှာ Egypt နဲ့ Jordan နှစ်နိုင်ငံသား Israel နဲ့တန်တမန်ဆက်ဆံမှုရှိတာပါ။သမ္မတ Trump ကသုံးနိုင်ငံကြားပူးတွဲကြေညာချက်ကိုသူ့တက်တံမှာရေးရင်ဒါဟာ တမိုင်းဝင်ဖြစ်ရတစ်ခုဖြစ်ကြောင်းပြောပါတယ်။လာမယ့်သတင်းပတ်အနေငယ်အတွင်းမှာပဲကိုယ်စားလှယ်ဖွဲ့တွေ့ဆုံဆွေးနွေးဖို့ရှိတယ်လို့တိုက်ရိုက်လေချောင်းပြန်တမ်းမှုတွေလုံခြုံရေးကိစ္စရပ်တွေဆက်သွယ်ရေးစွန့်ရင်ခီးသွန်းတဲ့ကျန်းမာရေးဆောင်ရှောက်မှုဆိုင်ရာကိစ္စရပ်တွေအတွက်သဘောတူစာချုပ်တွေလက်မှတ်ရေးထိုးမှာဖြစ်ကြောင်းပူးတွဲကြေညာချက်မှာဖော်ပြထားပါတယ်။လက်နန်နိုင်ငံဘေရုတ်မြို့မှာမကြသေးခင်ကဖြစ်ပွားခဲ့တဲ့လူပေါင်းရာကျော်တေဆုံးပြီးထောင်နဲ့ချီဒဏ်ရာရတဲ့ပောက်ကွဲမှုတွေလက်နန်နဲ့နိုင်ငံတကာစုံစမ်းမှုတွေစုံစမ်းစစ်ဆေးမှုမှာအမေရိကန်အစိုးရထောင်လိုင်းဌာန FBI ကလည်းပူးပေါင်းပါဝင်မှာဖြစ်ကြောင်းဘေရုတ်ကိုရောက်နေတဲ့နိုင်ငံရေးရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးဒေးဗစ်ဟေးလ်ကပြောပါတယ်။လက်ဗနွန်အာနာဘိုင်ရဲ့ဖိတ်ကြားချက်နဲ့ဒီစုံစမ်းစစ်ဆေးရေးမှာ FBI ပူးပေါင်းပါဝင်တာဖြစ်ကြောင်းနဲ့ဒါဟာပောက်ကွဲမှုနောက်ပိုင်းနိုင်ငံအခြေအနေထိနိုင်မှုစ조사ရမှာအမေရိကန်ရဲ့အကူအညီပေးမှုတစ်ခုဖြစ်ကြောင်းဒေးဗစ်ဟေးလ်ကပြောပါတယ်။
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12.33 ညလိုင်းဒိုမီတာ40 kHz 8.33 ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တဲ့ရဲ့နောက်ဆုံးရမနေ့ကင်းသတင်းတွေကိုကျွန်တော်ရဲမထွန်းကဆက်လက်ကြီးညာပေးတော့ပါမယ်မြန်မာနိုင်ငံမှာ COVID-19 ကူးစက်သူလူနာသေး10ဦးနောက်ထပ်အထူးပြုလိုက်တဲ့အတွက်ကူးစက်သူစုစုပေါင်း369ယောက်ရှိပြီဖြစ်ပါတယ်။မနေ့ကတက်ခွဲနမူနာ1355ခုကိုစစ်ဆေးခဲ့တာမှာ virus ကူးစက်ခံရသူ10ယောက်တွေ့ရှိကြောင်းကျန်းမာရေးအကစားဝန်ကြီးဌာနကဩဂုတ်လ13ရက်ညပိုင်းထုတ်ပြန်ချက်မှာဖော်ပြထားပါတယ်။သူတို့အားလုံးကပြပကနေပြန်လာသူတွေဖြစ်ပြီးအသွားအလာကန့်သတ်ထားသူတွေလည်းဖြစ်ပါတယ်။အခုတီးပြုလူနာတွေတဲ့အမျိုးသားတဦးနဲ့အမျိုးသမီးတဦးကဂျပန်နိုင်ငံကပြန်လာသူတွေဖြစ်ပြီးကျန်းမျိုးသားလေးဦးနဲ့မျိုးသမီးတို့က UAE နိုင်ငံကပြန်လာသူတွေဖြစ်ပါတယ်။ COVID-19 အထူးပြုလူနာဟောင်းတွေတဲ့ရောဂါပိုးကင်းစင်လာသူ322ဦးရှိပြီးသေဆုံးသူက6ဦးရှိပါတယ်။ COVID-19 ရောဂါထိန်းချုပ်နိုင်ရေးပြည်သူတွေအနေနဲ့ပေါ့ပေါ့ဆတ်ဆတ်မနေပဲချမှတ်ထားတဲ့စည်းကမ်းလမ်းညွှန်ချက်တွေကိုဆက်လက်လိုက်နာကြဖို့ကိုလည်းကျန်းမာရေးနဲ့အကစားဝန်ကြီးဌာနကတတိပေးထားပါတယ်ခင်ဗျာ။မြန်မာမလေးရှားနဲ့နီပေါ်နိုင်ငံတွေကအမျိုးသမီးတွေရဲ့စီးပွားရေးတိုးတက်ကောင်းမွန်လာနိုင်အောင်နဲ့ကြားမလိန်ကွဲပြားမှုပေါ်အခြေခံတဲ့အကြမ်းဖက်မှုတွေကိုတုံ့ပြန်နိုင်အောင်အကူအညီပေးဖို့ Visa Foundation နဲ့ Asia Foundation တို့ပူးပေါင်းဆောင်ရွက်တဲ့စီမံချက်တခုကိုစတင်လိုက်ပြီးဖြစ်ပါတယ်။ဒီနှစ်ဖွဲ့ပူးပေါင်းဆောင်ရွက်မှုကို Visa Foundation ရဲ့အသေးစားနဲ့ဒပိုင်းတိုင်းစီးပွားရေးလုပ်ငန်းတွေကိုအကူအညီပေးရေးစီမံချက်အရလှုပ်ဆောင်တာလည်းဖြစ်ပါတယ်။ကြားမလိန်ကွဲပြားမှုပေါ်အခြေခံပြီးဖြစ်ပေါ်နေတဲ့အကြမ်းဖက်မှုတွေကြောင့်အမျိုးသမီးတွေနဲ့မိန်းကလေးတွေမှာအနည်းငယ်ပိုရှိလာနေတာကိုဒီစီမံချက်နဲ့တုံ့ပြန်သွားမှာဖြစ်ပါတယ်အထူးသဖြင့်အမျိုးသမီးစုဒီထွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ပြပစီးပွားရေးအယောင်းဝယ်လုပ်ငန်းတွေမှာလုပ်ကိုင်နေသူအမျိုးသမီးတွေကိုထောက်ပံ့ကူညီပေးသွားမှာဖြစ်ပါတယ်ဒီစီမံချက်ကအမျိုးသမီးစုဒီထွေစီးပွားရေးလုပ်ငန်းရှင်တွေအတွက်လိုအပ်တဲ့သင်တန်းလမ်းညွှန်ချက်တွေချမှတ်ပေးဖို့နဲ့တခြားစီးပွားရေးလုပ်ငန်းရှင်တွေနဲ့ချိတ်ဆက်လုပ်ကိုင်တက်အောင်အကူအညီပေးသွားမှာဖြစ်ပါတယ်။ Digital ပညာနဲ့ဘာသာရေးဆိုင်ရာဘူးတုဒ္ဒတွေကြွယ်ဝလာစေဖို့စီးပွားရေးစံနှုန်းသတ်မှတ်ချက်တွေကိုမြင့်တင်ပေးဖို့နဲ့ဈေးကွက်ချက်တွေရဲ့နည်းလမ်းတွေရရှိစေနိုင်ဖို့အကူအညီပေးသွားမှာဖြစ်ပါတယ်။ဒါအပြင်ကျမလိန်ကွဲပြားမှုပေါ်အခြေခံပြီးဖြစ်ပေါ်နေတဲ့အကျန်းဖတ်မှုတွေရဲ့သဘောတဘာဝနဲ့အဲ့ဒီအကျန်းဖတ်မှုတွေကိုကောက်ကွယ်နိုင်ရေးနည်းလမ်းတွေကိုသိရှိစေဖို့ပညာပေးလှုပ်ရှားမှုတွေလှုပ်ဆောင်ပေးသွားမှာလည်းဖြစ်ပါတယ်။အလားတူပဲအကျန်းဖတ်ခံရသူတွေကိုစိတ်ပိုင်းဆိုင်ရာနှစ်သိမ့်မှုပေးရေးဝန်ဆောင်မှုတွေပေးဖို့လည်းရည်မှန်းထားပါတယ်။ဂျပန်နိုင်ငံရဲ့ဝန်ကြီးတိုရှိမစ်ဆီမိုတဂီကမြန်မာနိုင်ငံအပါအဝင်အရှိတောင်ရှာနိုင်ငံတွေကိုသွားရောက်မဲ့ခရီးစဉ်ကိုစတင်လိုက်ပါတယ်။စင်ကာပူကိုဗုဒ္ဓဘာသာကရောက်ရှိပြီးတဲ့နောက်မနေ့ကြာတာပရီနေကဂျပန်နိုင်ငံရဲ့ဝန်ကြီးမိုတဂီကစင်ကာပူနိုင်ငံရဲ့ဝန်ကြီး VVM Balakrishnan နဲ့တွေ့ဆုံဆွေးနွေးခဲ့ပြီးဂျပန်နဲ့စင်ကာပူနိုင်ငံအကြားမဖြစ်မနေအလို့သဘောသွားရောက်မဲ့သူတွေအတွက်လေယာဉ်ခရီးစဉ်တွေပြန်လည်စတင်ဖို့အရေးသဘောတူညီကြောင်းနိုင်ငံပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။အဲ့ဒီသဘောတူညီချက်အရ Resident Track အစီအစဉ်ကိုစက်တင်ဘာလနောက်ဆုံးထားပြီးအကောင့်ထည့်ပေါ်ဖို့နိုင်ငံဆက်လက်ဆွေးနွေးသွားမယ်လို့လည်း CNA သတင်းဌာနကပြောပါရယ်အဲ့ဒီအစီအစဉ်ရာတတ်မှတ်ထားတဲ့အရေးအတွက်နဲ့နိုင်ငံကစီးပွားရေးလုပ်ငန်းရှင်တွေကျန်းမာရေးဆိုင်ရာစီမင်းစည်းကမ်းတွေကိုလိုက်နာပြီးအပြန်အလှန်ခီးသွားနိုင်မှာဖြစ်ပါတယ်ခြားသာပရိနေမှာပဲဂျပန်နိုင်ငံရဲ့ဝန်ကြီးမိုတေဂီကစင်ကာပူဝန်ကြီးချုပ်လီရှောင်လွန်နဲ့တွေ့ဆုံပြီးဒေသတွင်းစီးပွားရေးအပေါင်းစည်းရေးကိစ္စတွေကိုဆွေးနွေးခဲ့ပါတယ်ဆေဘူခီပြီးတဲ့နောက်ဂျပန်နိုင်ငံရဲ့ဝန်ကြီးမိုတေဂီကမလေးရှားနိုင်ငံကိုတောက်ကြနေမှာတွေ့ရောက်မှာဖြစ်ပါတယ်အဲ့ဒီနောက်ဩဂုတ်လ20ရက်နေ့က25ရက်နေ့အထိပပူဝါနီယူဂီနီကမ္ဘောဒီးယားလာအိုနဲ့မြန်မာနိုင်ငံတို့ကိုတွေ့ရောက်မှာဖြစ်ပါတယ် ဂျပန်နိုင်ငံရဲ့ဝန်ကြီးရဲ့ခရီးစဉ်အတွင်းကိုဗစ် -19 ကာယောဂါတိုက်ဖျက်ရေးကိစ္စကိုအဓိကထားဆွေးနွေးမဲ့နေတူတောင်တရုတ်ပင်လယ်အရေးနဲ့ Indo-Pacific ဒေသလွတ်လပ်မှုရှိရေးကိစ္စတွေကိုလည်းဆွေးနွေးသွားနိုင်ခြင်းရှိတယ်လို့နိုင်ငံရဲ့ဆိုင်ရာကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်ဂျပန်နိုင်ငံရဲ့ဝန်ကြီးဟာဂျပန်ရဲ့အဓိကမဟာမိတ်အမေရိကန်နိုင်ငံနဲ့တရုတ်နိုင်ငံအကြားဟောင်ကောင်၊ထိုင်ဝမ်နဲ့တောင်တရုတ်ပင်လယ်ရေးကိစ္စတွေကြောင်းဆက်ဆံရေးတင်းမာနေချိန်မှာအခုလိုရှေ့တောင်အရှနိုင်ငံတွေကိုသွားရောက်တာဖြစ်ပါတယ်။ပြီးခဲ့တဲ့အပတ်ထဲမှာလည်းဂျပန်နိုင်ငံရဲ့ဝန်ကြီးမိုတေဂီဗြိတိန်နိုင်ငံကို၄ရက်ကြာသွားရောက်ခဲ့ပါသေးတယ်ခင်ဗျာ။နိုင်ငံသားရွှေပြောင်းလုပ်သားတွေကိုလုပ်ငန်းကွင်တွေမှာအရေးအတွက်ရှော့ချကန့်သတ်ငှားရမ်းမဲ့မလေးရှားစိုးရဲ့ဆုံးဖြတ်ချက်ဟာတံပြန်ဆိုးကျိုးရလဒ်ကိုသာရစေလိမ့်မယ်လို့ကျွမ်းကျင်သူတွေကဝေဖန်ထောက်ပြကြပါတယ်ဒီလိုကန့်သတ်ချက်ကိုထုတ်ပြန်ရတာဟာကိုရိုနာဗိုင်းရပ်စ်ကြောင့်အလုပ်ဆုံးရှုံးရသူမလေးရှားနိုင်ငံသားတွေအလုပ်ပြန်ရဖို့ရည်ရွယ်တယ်လို့တော့မလေးရှားစိုးရဲ့ကပြောထားပါတယ်မလေးရှားနိုင်ငံမှာ COVID-19 ကြောင့်အသွားအလာပြိပင်ခဲ့ရလို့ February လကမေလအတွင်းလူသုံးသိန်းအလုပ်ဆုံးရှုံးခဲ့ရပြီးအလုပ်လက်မဲ့နှုန်း 9,300 ခန်းလုံးမြင့်တက်လာခဲ့ပါတယ်။အဲ့ဒီလူတွေပြန်ပြီးအလုပ်လုပ်နိုင်ဖို့အတွက်အခုချိန်ကစပြီးဆက်လုပ်ရေးနဲ့စက်ပြူးရေးလုပ်ငန်းတွေမှာသာနိုင်ငံသားရွှေပြောင်းလုပ်သားတွေကိုဆက်လက်ငှားရမ်းအသုံးပြုခွင့်ပြုမယ်လို့မလေးရှားလူသားချင်းမြစ်ဆိုင်ရာဒုတိယဝန်ကြီးအောင်ဝမ်ဟာရှင်ကပြည်ခဲ့တဲ့နောက်ပိုင်းကပါလီမန်ကိုပြောခဲ့ပါတယ်။တန်းတဲ့လုပ်ငန်းတွေမှာဒေသခံလူသားတွေနဲ့လုပ်ကိုင်ရမှာဖြစ်ပြီးဒီဆုံးဖြတ်ချက်ဟာနိုင်ငံသားလူသမားရှော့ချရေးလမ်းညွှန်ချက်တစ်ခုဖြစ်တယ်လို့လည်းသူကပြောပါတယ်။မလေးရှားနိုင်ငံရဲ့စီးပွားရေးဟာရှေ့ပြောင်းလူသမားအများပြပေါ်မိခုံနေရတာဖြစ်ပြီးအဲ့ဒီလူသားအင်အားနဲ့မလေးရှားနိုင်ငံဟာရှစ်တောင်အရှမှာတတိယအကြီးဆုံးစီးပွားရေးနိုင်ငံဖြစ်လာခဲ့တာပါ။အခုလောလောဆယ်ရှေ့ပြောင်းလူသား1,000,000ရှိပြီးအများစုကအခုကြီးညာချက်မှာအကျုံးဝင်တဲ့လုပ်ငန်းတွေမှာလုပ်ကိုင်နေတာလည်းဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးမလေးရှားအစိုးရဟာစီးပွားရေးလုပ်ငန်းကြီးတွေနဲ့ညှိနှိုင်းတိုင်ပင်ခဲ့တာတွေမရှိခဲ့ဘူးလို့လည်းပြောပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီး VOA ကဆက်သွယ်မေးမြန်းတာကိုလည်းမလေးရှားလူသားရင်းမြစ်ဝန်ကြီးဌာနကဖြေဆိုညှင်းဆန်ခဲ့ပါတယ်ခင်ဗျာ။တောက်ချန်ဒီမနက်ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းလော်ရီနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
ကျွန်တော်ဝင်းမင်ပါလာမယ့်ရွေးကောက်ပွဲမှာရင်းစိုးရပါတီပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီနေနဲ့တနိုင်ငံလုံးမှာပြိုင်နိုင်ပေမဲ့တိုင်းရင်းသားတွေပေါ်သဘောထားကြည့်ပြီးရှော့ပြိုင်ထားတယ်လို့ဆိုပါတယ်လက်ရှိစိုးရပါတီ NLD မြို့သားဒီမိုကရေစီအဖွဲ့ချုပ်အနေနဲ့အပြတ်ဆက်နိုင်ပြီးအစိုးရဖွဲ့ဖို့ကြိုးပမ်းနေချိန်မှာကြက်ခိုင်ဖွံ့ဖြိုးရေးပါတီအနေနဲ့ကတော့တိုင်းရင်းသားတွေနဲ့ပါညွှန်ပေါင်းအစိုးရဖွဲ့ဖို့ရည်မှန်းပြီးပြင်ဆင်နေပါတယ်။ဒါပေမဲ့ရွေးကောက်ပွဲမှာတရားမမျှတမှာကိုစိုးရိမ်နေကြတဲ့ပါတီအဓိကခေါင်းဆောင်တွေကိုမေးမြန်းထားပါတယ်။အရင်သမရယုံဝင်ကြီးဟောင်းနဲ့ပါတီဘိုးအတိုင်မကန်ဦးစိုးသိန်းကဒီတစ်ခေါက်ပါတီနဲ့ရွေးကောက်ပွဲထူးခြားမှုကို
လူသစ်တွေပါလာတာပါတယ်။ပညာတတ်တာရဲ့နည်းနည်းလှုပ်ရှားမှုလေးတွေလူလူကြိုက်မယ်ထင်တာပေါ့ဗျာ။အရင်တော့ကျွန်တော်တို့တာဂက်ထားတာပေါ့100လောက်များနိုင်မလားပေါ့။ရင်တော့40နိုင်တာဟုတ်။ဟုတ်ကဲ့လေငါနေ့လောက်ပြပြီးတဲ့ခါကျသူတိတ်ဆိတ် government နဲ့အရှင်ကြည့်ရတာပေါ့လက်ရှိ existing government ဟာအပတ်တွေရောတော့ပဲ social economy ပေါ့ဒါတွေကျသွားတာတွေ democracy ရဲ့ criteria တချို့ပေါ့နော်အဓိကတော့ freedom ပေါ့ expression တော့ဒါတွေကမျက်စိကျသွားတယ်ဒီကနောက်တစ်ခါကျတော့ political party တွေနေရာမပေးတာတို့နားမထောင်တာတို့
ဒါအပြင်ဒီတစ်ခေါက်ထူးခြားတဲ့တိုင်းရင်းသားတွေအတွက်သဘောထားကြီးပေးထားတဲ့အပေါ်ပါတီဒီယိုကထနှစ်ဖြစ်ပြီးအရင်လူဝင်မှုကြီးကြပ်ရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဥခင်ကြီးကအ
ရင်တော့2015တော့ကျွန်တော်တို့နေရာအားလုံးနီးနီးပြိုင်နေကြဒီတစ်ပတ်တော့ကျွန်တော်29နေရာကိုလွှတ်ပေးထားတယ်အများကြီးပြည်နယ်တိုင်းသားနယ်မြေတွေဖြစ်နေကြအချင်းမှာရှိတဲ့ဆော့လိုဒေတာမျိုးလိုရှမ်းတောင်မှာရှိတဲ့ကိုပုတ်စီဆိုင်ပင်လောက်ပို့နေပြီပေါ့နောက်ဒီရှမ်းရှိမှာရှိတဲ့အခါလူမျိုးစုလိုအလောက်လူမျိုးစုနေရာတို့လိုချင်းမှာရှိတဲ့ဖလန်းတို့မတူပြီးတော့နေရာမျိုးလိုဒီပြည်မမှာလည်းဟိုရန်ကုန်မှာဆိုရခိုင်လူမျိုးစုနေရာတို့ဟိုမန္တလေးမှာဆိုရှမ်းလူမျိုးစုနေရာမျိုးတို့လွတ်ပေးတာလေပေါ့အင်အားအပြည့်အဝပြိုင်လို့ရတဲ့ပါတီမျိုးလေတနိုင်ငံလို့လွှမ်းခြုံလို့ရတဲ့ပါတီမျိုးပေါ့အဲ့တော့တချို့လည်းတကားပြောတာရှိပါတယ်ဗျာဟိုတချို့လည်းအချိန်နဲ့ကြည့်ပြပြည်သူကဆိုတိုင်းသားလူမျိုးစုကိုပို့ပြီးလက်ခံနိုင်တဲ့ပို့ပြီးတော့ကောင်းနိုင်မယ်ဆိုတဲ့လူမျိုးစုတက်တက်ကိုနောက်ဆုံးပေးတာလည်းရှိပါတယ
်နောက်ထူးခြားတာတစ်ခုဖြစ်တဲ့ဒီတစ်ခေါက်တက်မတော်ထိပ်ပန်းအရာရှိတွေပါမလာတဲ့ပေါ်ဥခင်ကြီးကပဲ
နည်းနည်းပပတော့ပါတယ်ဗျာဒါမျိုးအငင်းသားယူပြီးသားလူတွေပါပဲကပ်ပြီးတော့လာတဲ့လူကမရှိတော့ပါဘူ
းဥခင်ကြီးကဆက်ပြီးဒီတစ်ခေါက်ရွေးကောက်ပွဲရလက်ကညွန်ပေါင်းဖြစ်စေဖို့များပြီးအာနာခွေးဝေကျင့်သုံးဖို့ရည်မှန်းထားတယ်လို့ဆိုပါတယ
်နိုင်မယ်လို့ယုံကြည်ချက်နဲ့ပြိုင်တာပေါ့နော်သို့တော်လည်းပဲဒီနေ့ဒီအချိန်ကတိုင်းသားရဲ့သဘောတော့အလေးထားဖို့လိုတဲ့ကာလအခုတယောက်တည်းလက်ဆိုင်ဆိုတာမျိုးတဲ့ညွန်ပေါင်းဆိုတာမျိုးဖြစ်နေမှာတင်တယ်ဒါမျိုးကိုကျွန်တော်ကပို့ပြီးလိုလားပါတယ်အခုခါမှလည်းတိုင်းပြည်ရင်မှတ်ချက်တောင်းဝန်းကဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုဆိုတော့ဗျာ ဖရဲကိုဦးစားပေးတဲ့တိုင်းနယ်ပြည်နယ်နဲ့ဒီမှာစီနိုင်တဲ့လုပ်ငန်းတွေများလာတော့လက်ရှိအခြေအနေနဲ့အံဝေကိုကြဖြစ်တဲ့ထင်လို့ကျွန်တော်စီးစီရလည်းမဆုတ်တတ်ကြလားလက်ရှိလုပ်နေတဲ့ဒီ constitution မှာလည်း federal ရေငွေကြီးပါနေတယ်ပါတယ်နောက်မှရှိတဲ့ဇာတ်ရီ power sharing the sharing tax sharing စီနိုင်တဲ့ဒီမှာနဲ့ဒီလိုကြည့်တာနိုင်တယ်ရှိတယ
်ဦးစိုးသိန်းကလည်းအခုလိုစူပေါင်းညီညွတ်ရေးဆိုရမျိုးပို့ဖြစ်လာပြီးတပါတီတူဦးတဲ့မလုံးမတိုက်ပြီးကောင်းပါလို့ဆိုပါတယ
်ဒီမဟာမိတ်ဖွဲ့မှာ coalition သုံးဖို့ unity government ဖြစ်မှရမယ်ဆိုတာတော့တိုင်းရင်းသားပါတီတွေရောကျွန်တော်တို့တွေရောအလုံးသားနဲ့ကြတယ်ယုံကြည်ကြတယ်ကျင်းရဖွဲ့မြေတွေ့တယ်သူတို့နိုင်အောင်လို့သူတို့ဒေသတွေမှာဒီနယ်တွေမှာကို့အစိုးရကိုဖွင့်နိုင်အောင်ကြိုးစားဘောကခိုင်းတဲ့ပြည်တော်စုကခိုင်းတဲ့အစိုးရမှာပြစ်စင်နေတယ်ကျွန်တော်တို့အလုံးမှန်ပြီးဆောင်ရွက်နေရတယ်ဒါပဲယူနတီကားပါမယ်အောင်မှမလုပ်တာတပါတီရဲ့အာဏာရှင်ဆန်းဆန်းရေကောက်ခံအာဏာရှင်ပေါ့ဗျာအဲ့တော့ကျွန်တော်မကြိုက်တော့ဘူးတယောက်တည်းကလုပ်တော့မဖြစ်နိုင်ဘူးလေကျွန်တော်တိုင်းပြည်မျိုး
ဒါပေမဲ့အခုရေကောက်ပွဲမှာတရားမမျှတမှာကိုအထူးစိုးရိမ်နေပုံကိုဥက္ကင်ကဆက်ပြေး
ဘူးရင်ဖယားအလက်ရှင်ဖြစ်ပါမလားဆိုတဲ့စိုးရိမ်ချက်ပဲဗျာအဲ့တော့ဒီသူကမဲပေးဖို့အတွက်ကိုယ်နာမည်မဲစင်းမှာကြည်ရင်တောင်မှမှရင်ဘာလို့ရမလဲပညာပေးမှုဗုဒ္ဓ education လက်ရှိကာလမှာအတော်တရာအားနေအချို့ကကျွန်တော်တို့ချီမှာတော်တော်များများမဲစင်းတွေထပ်နေတယ်နာမည်တွေတူးနေတယ်အဖေနာမည်မှားနေတယ်အချို့မှတ်ပုံနေတာမှမှားနေတယ်ဒါတည်းကတကယ်မှဆိုပယ်မဲဆိုသွားမယ်လေနောက် NGO တွေလာအဲ့တချင်လုံးဒီ NGO တွေဆိုဒီလုံကနေပြူခဲ့တာ Good Face PSP Face ဆိုရဥစ္စာတော်မှာဒီတောင်းကြည့်နေလိုက်ပြည်တင်တားစီရဲ့ဘာသာအန်တိုင်းတန်ရရှိတယ
်ဆိုတဲ့ကလည်း UEC လို့ခေါ်တဲ့ပြည်တော်စုရက်ောက်ပွဲကော်မရှင်ရဲ့အားနဲ့ချက်ကို
UEC ကဖဲမှာမဖြစ်တာလူတော်နားမလဲဘူးဒီမိုကရေစီရဲ့သဘောနားမလဲဖဲလို့ရမယ်ဆိုတော့နားမလဲကျွန်တော်တို့ကနိုင်ငံတကာစောင့်ကြည့်ရေးပွဲတွေကိုလက်ခံတယ်ကြိုးဆိုတယ်သူကလက်မမခံတာဘယ်လိုမှဥပမာပြောရင်ကျွန်တော်ကဆုလို့မရဘူးအခုလက်ရှိအစိုးရဆုပြီးတော့ live ဟောနေပြောနေတဲ့ဟာတွေတွေ့နေရပဲ
အဲ့တော့ရက်ောက်ပွဲတရားမျှတဖို့လိုအပ်တာတွေကိုဥခင်ကြီးကဆက်ပြီး
ကော်မရှင်ကိုယ်တိုင်ကတိတိကျကျတမဆန်းဆန်းလုပ်ဖို့လိုတယ်နောက်သူကို check and balance လုပ်မယ်နိုင်ငံရေးပါတီရဲ့စစ်ဆေးခွင့်သူတဲ့ NGO တွေဘယ်မှလိုက်နိုင်တဲ့ NGO တွေအခန်းကဏ္ဍကိုသူမပြေတော့မှငကိုတော့အတိုက်ပေးဖို့လိုရဲ့ဗျ
ဒီပေါ်ဦးစိုးသိန်းကလည်း
ဒီနောက်နိုင်ငံနဲ့စီကျင်းပေ government တို့ဟာမျိုးပြောပြရမှာပေါ့ government unity please democratic election မှာ free and fair ပို့တိုက်တွန်းပါလေဒီနေ့ကကျတော့ free and fair မဖြစ်ရင်ကျွန်တော်တို့ကသဘုံထမှာပေါ့ဗျာဒီမှာ
အဲ့တော့လက်ရှိမြန်မာဒီမိုကရေစီအပြောင်းအလဲမှာအရေးကြီးတဲ့လာမယ့်ရွေးကောက်ပွဲတွေအစဉ်ပြေချုံးမဖို့စောင့်ကြည့်ရအောင်မှာဖြစ်ပါတယ်ခင်ဗျာကျွန်တော်ဝင်းမဲပါ
COVID-19 ရောဂါဖြစ်စေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးရဲ့ဇိမ်ကိုကမ္ဘာတဝန်းကသူတွေတီတွေလေ့လာနေရမှာအခုခါထိုင်းနိုင်ငံလည်းပေါင်းလာပါတယ်။ကိုရိုနာဗိုင်းရပ်စ်စတင်ပြန့်နှံ့ရာတရုတ်နိုင်ငံမှာရှိတဲ့လင်းတို့အမျိုးအစားတွေမှာဗိုင်းရပ်စ်ပိုးရှိမရှိဆိုတာကိုထိုင်းသူတွေတီတွေစတင်လေ့လာနေကြတဲ့အကြောင်း AP သတင်းဆောင်ပါကိုအခြေခံပြီးတော့ပြောပြပေးမှာပါ။ကျွန်တော်ရန်နိုင်ပါ။ထိုင်းနိုင်ငံရဲ့အနောက်ဘက်ကတောင်ထူထပ်တဲ့နယ်စပ်တစ်လျှောက်ဆိုင်ယုတ်အမျိုးသားဥယျာဉ်တွေကလိုင်ကူတွေမှာရှိနေတဲ့လင်းတို့တွေကိုလေ့လာဖို့လိုင်ကူ၃ခုမှာပိုက်ကွန်တွေထောင်ပြီးတော့ဖမ်းနေကြတာပါ။အစောပိုင်းလေးလာချက်တွေအရတရုတ်နိုင်ငံယူနန်ပြည်နယ်ကမြင်းခွာပုံနှာခေါင်းနဲ့လင်းလို့တွေမှာကိုရိုနာဗိုင်းရပ်စ်အမျိုးအစားတော်တော်များများရှိနေတယ်ဆိုတာတွေ့ရှိထားကြပါတယ်။ထိုင်းနိုင်ငံမှာလည်းဒီလိုလင်းလို့မျိုးစိတ်19မျိုးထိရှိနေပေမဲ့ကိုရိုနာဗိုင်းရပ်စ်ရှိမရှိဆိုတာကိုတော့လေ့လာထားတာမရှိပါဘူး။အခုသုတေသနကိုဦးဆောင်နေတဲ့ထိုင်းနိုင်ငံကဆက်ဆက်တက္ကသိုလ်ကပမောက်ခပရတိဒွန်ခေကတော့လေလာတွေ့ရှိချက်တွေကနေဗိုင်းရပ်စ်ပိုးတွေအကြောင်းပုံမနားလည်လာနိုင်တယ်လို့ဒေသခံတွေအတွက်အနေရရှိရဆိုရင်လဲသက်ဆိုင်ရာတာဝန်ရှိသူတွေဖြေရှင်းအောင်မှအထောက်အကူဖြစ်လာလိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
်ခိုင်းနေနာနေခီမီခန်းခါမုံကုတ်စိုင်းဖန်တယောက်ကပ်ที่มีแรงงานในประเทศจีนที่มี
အခုတော့ဆိုစေထိုင်းနိုင်ငံထဲမှာကူးစက်ပြန့်ပွားနေတဲ့ virus ကပြင်ပကလာတာဆိုပေမဲ့တရုတ်နိုင်ငံထဲမှာ corona virus ရှိရဲ့မြင်းခွာပုံနှာခေါင်းနဲ့လင်းတို့မျိုးစားတွေကျွန်တော်တို့တိုင်းပြည်ရဲ့မှာလည်းရှိနေရဆိုတော့ဒီ virus ရှိမရှိဆိုတာတတ်အံ့မပြောနိုင်ပါဘူးဒါကြောင့်အရေးတကြီးစမ်းသပ်လေ့လာရတာဖြစ်ပြီးရှားလက်ထွက်လာရင်ကျွန်တော်တို့နိုင်ငံမှာ COVID-19 ရောဂါအနေရကိုဟန်တားကာဝေးရမှာပိုပြီးအထောက်အကူဖြစ်လာနိုင်ပါတယ
်ခွင်းစင်းလေ့လာနေတဲ့အဖွဲ့ကိုဦးဆောင်နေတဲ့ထိုင်းနိုင်ငံချူလာလောင်ကောင်တက္ကသိုလ်ကကူးစက်ရောဂါဆိုင်ရာအထူးကူဆရာဝန်စူပါဘွန်ဝါချရက်လူစာဒီကတော့လင်းတို့တွေနဲ့လင်းတို့တွေကြောင့်ဖြစ်တဲ့ယောဂါတွေကိုနှစ်ပေါင်း20ကျော်လေ့လာခဲ့သူဖြစ်တယ်လို့ COVID-19 ယောဂါအတီးပြူလူနာကိုတရုတ်နိုင်ငံပြင်ပမှာပထမဆုံးအတီးပြူနိုင်ခဲ့တဲ့အဖွဲ့ထဲမှာလည်းပါဝင်ခဲ့သူဖြစ်ပါတယ်။
ประเทศไทยก็มีโอกาสจะเจอเชื้อไวรัสโควิด19หรือ SARS-CoV-2
လုံးလုံးဆယ်မှာတရုတ်ကသုတေသနလုပ်ထားတာတခုပဲရှိပါသေးတယ်။ကျွန်တော်တို့နိုင်ငံထဲမှာတရုတ်မှာတွေ့ရတဲ့အလားတူလင်းတို့မျိုးတွေတွေ့နေရတာကြောင့်ဒီ COVID နဲ့ SARS ရောဂါတွေဖြစ်စေတဲ့အလားတူ virus မျိုးကိုဒီမှာလဲရှာတွေ့ကောင်းတွေ့နိုင်ပါသေးတယ်။ဖြစ်နိုင်ခြေလည်းများပါသေးတယ်။ တကယ်လို့ကျမတို့အဖွဲ့ကဒီ virus နဲ့ပတ်သက်လို့ရှာတွေ့မယ်ဒါမှမဟုတ်ရင်လည်းတစုံတရာဆက်ဆက်မှုကိုတွေ့မယ်ဆိုရင်ဒါကကမ္ဘာတစ်လွှားကရောတရုတ်နိုင်ငံတွေကသူတွေတွေပါဖြေရှာနေတဲ့ဒီ virus ရဲ့မူလအဆင်းမြင့်နဲ့ပတ်သက်တဲ့ဘေးအလီကိုဖြေထုတ်ဖို့အထောက်အကူဖြစ်လာနိုင်ပါတယ
်သူတွေတွေဟာလိုင်းကူတွေထဲမှာတွေ့ရတဲ့မြင်းခွာပုံနှာခေါင်းလင်းတို့တွေနဲ့တခြားလင်းတို့အမျိုးသားတွေစီကတွေ့သွေးနဲ့ဝမ်းတို့ကိုနမူနာတွေယူတဲ့လုပ်ငန်းအတွက်တညနဲ့တရက်အချိန်ယူရပါတယ်။ထိုင်းနိုင်ငံထဲမှာတွေ့ရတဲ့လင်းတို့မျိုးကွဲတွေကိုအင်းကြီးချင်းမြန်မာ၊လာအိုနဲ့ဗီယက်နမ်နိုင်ငံတွေမှာလည်းတွေ့ရပါတယ်။ဒေါက်တာစူပါပွန်ကတစ်ချိန်ချိန်မှာတော့ဒေသတွင်းနိုင်ငံတွေအဆင့်ထိတိုးမြင့်ပြီးတော့သုတေသနလှုပ်လာနိုင်ဖို့မျှော်လင့်ပါတယ
်
။ဒေသတွင်းနိုင်ငံတွေအဆင့်ထိအနေဖြစ်လာနိုင်ခြေပေါ်မှာအချိန်တို့အတွင်းအကျိုးများဖြစ်စေဖို့နဲ့ပေါ်ပြကြကြနာနာပြင်ဆင်ထားနိုင်မှုတွေတိုးပွားလာဖို့အတွက်အခုကျမတို့သုတေသနပြုပြီးတော့လေးလာပြင်ဆင်နေကြတာတွေကအရေးကြီးပါတယ
်အခုလေးလာမှုကနေကိုရိုနာဗိုင်းရပ်စ်ပိုးအကြောင်းပုံမသိရှိလာရုံမကထိုင်းနိုင်ငံထဲမှာကူးစက်ရောဂါကာကွယ်ရေးလုပ်ငန်းတွေအတွက်လဲကြိုတင်ပြင်ဆင်နိုင်လိမ့်မယ်လို့သုတေသီတွေကမျှော်လင့်ထားတာပါသုတေသနအဖွဲ့မှပါဝင်သူတဦးဖြစ်တဲ့ဒရိတ်ဆန်ဝင်းမြွေနဲ့ကုသရေးဆရာဆရာဝန်ပက်ထရာပိုးမနီယောကတော့လိုင်းကူတွေအနီးနေထိုင်ကြသူတွေရဲ့ချမ်းနေမှာလင်းတို့တွေအသီးနှံတွေကိုလာရောက်စားသုံးတတ်လေရှိသလိုလင်းတို့ကိုအသားဟင်းဖြစ်စားသုံးသူတွေလည်းရှိတာကြောင့်လေးလာမှုတွေကရလာမဲ့အချက်လက်တွေကိုအတိပေးဖို့လိုလိမ့်မယ်လို့ပြောပါတယ်
။မတနာမာဝိเคราะห์นะครับแล้วก็นํามาผ่านกระบวนการในการ
สุริสนาလေးလာမှုရဲ့ရလက်တွေနဲ့စုဆောင်ရရှိထားတဲ့သတင်းချက်လက်တွေကိုလေးလာစမ်းသပ်မှာပါ။ဓာတ်တွေကိုလည်းအများပြည်သူကိုအတိပေးသွားမှာပါ။အထူးသဖြင့်အနေရဖြစ်နိုင်တဲ့လူတွေကတစ်ဆင့်ကဘာတဝန်းကိုပါရဲခက်လာနိုင်တဲ့သူတွေကိုအတိပေးသွားမယ်။ဒါကလူတူတရားကိစ္စနိုင်ငံတိုင်းနိုင်ငံတွေအတွက်စိုးရိမ်ရမယ့်ကိစ္စမဟုတ်ပါဘူး။ကမ္ဘာပေါ်ကလူတိုင်းအတွက်ပါ
။ COVID-19 ရောဂါကြောင့်သေဆုံးသူ58ယောက်အပါအဝင်ကူးစက်အတည်ပြုလူနာ3000ကျော်ရှိတဲ့ထိုင်းနိုင်ငံမှာကာကွယ်ဆေးထုတ်လုပ်နိုင်ဖို့လည်းသူတွေတည်ကြိုးပမ်းနေကြပါတယ်။ထိုင်းနိုင်ငံကထုတ်လုပ်ဖို့ကြိုးစားနေတဲ့ကာကွယ်ဆေးကိုတော့အစောဆုံးနိုဝင်ဘာလလောက်မှလူတွေနဲ့စတင်စမ်းသပ်ဖို့စီစဉ်ထားကြောင်းလည်းသူတွေတည်ကပြောဆိုထားကြပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
VOA American တရဲ့အစီအစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်။ကျွန်တော်ရဲ့ဘတ်တော်မှာကိုရိုနာဗိုင်းရပ်စ်ပြန့်နေတဲ့အချိန်ကြောင်းပြန့်ဖွင့်မှာကိုမလိုလားတဲ့ကြောင်းဒီလအစောပိုင်းကအမေရိကန်နိုင်ငံကပြည်내တဝက်ကြော်ကြော်မှာမိဘဆရာတွေနဲ့ကျောင်းသူကျောင်းသားတွေလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။လူကိုယ်တိုင်ကျောင်းကိုသွားရရင် virus ကိုဆက်ခံရမှာကိုဆန္ဒပြသူတွေကစိုးရိမ်နေတာပါ။ Nina Vishneva ကနယူးယောက်မြို့ကတရင်ပြဖို့ထားတာကိုပြောပြပါမယ်။မိဘဆရာတွေနဲ့ကျောင်းသူကျောင်းသားတွေပါဝင်တဲ့ထောင်ချီတဲ့ဆန္ဒပြသူတွေနယူးယောက်ပြည်နယ်မန်ဟတ္တန်အရပ်မှာလမ်းပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။ကျောင်းတွေမှာ virus ပေးကင်းဝေးရေးတောင်းဆိုခဲ့ကြတာဖြစ်ပါတယ်
။ We lost a coworker to COVID in April.
ကျွန်တော်တို့လုပ်ဖို့ကံမဲ့တရားဧပြီလရဲကိုဗစ်ကြောင့်သေသွားခဲ့တာပါဒီကြောင့်ဖွင့်ရသည်မှာနောက်ထပ်ဆရာတွေဆုံးရှုံးမှာကိုကျွန်တော်တို့မလိုလားပါဘူးလို့ကျောင်းဆရာဂျိုးဆက်ဝူးဖ်ကပြောပါတယ်ညယောက်လည်းတခြားပြည်နယ်တွေလိုပဲဒေသအပေါ်မူတည်ပြီးလူကိုယ်တိုင်ကျောင်းတက်ရဲ့အနေအများရှိမှာဖြစ်ပါတယ်ညယောက်မျိုးမှာကအများဆုံးတပတ်သုံးရက်ပဲကျောင်းကိုသွားရမှာလို့မြို့တော်ဝန်ဘီလ်ဒယ်ဘလက်စီယိုကပြောပါတယ
် Here's the deal for the vast majority of kids and the vast majority of schoolsYou'll be going to school.
ကျောင်းတော်များများမှာကလေးများစုကကျောင်းကိုတစ်ပတ်တည်းရဲ့ဒါမှမဟုတ်သုံးရက်ပဲသွားရမှာပါ။တချို့ကျောင်းတွေချင်းချက်ရှိနေပါတယ်။ကျောင်းတစ်ကျောင်းမှာကျောင်းသားတယောက် COVID ကိုရင်တန်းတန်းလုံးတစ်ပတ် quarantine လုပ်ပြီးတရားခွင့်နေကြရပါမယ်။အတန်းတန်းစီကကျောင်းသားတယောက်တပြိုင်တည်းတည်း COVID ကိုရင်တော့တကျောင်းလုံး quarantine လုပ်ရမှာဖြစ်ပါတယ်။စန္ဒပြနေတဲ့ဆရာအများစုကတော့ကလေးတွေကိုကျောင်းပြန်တက်ခိုင်းတာသိစောလုံးတယ်လို့မြင်ပါတယ်။ဆရာဆရာမပေါင်းတိတသမ၅တန်းရှိတဲ့အထက်၄ယောက်မှာတယောက်ကယောဂအခန်းရှိနေတာကိုသူတို့ကထောက်ပြကြပါတယ်။အဲ့ဒီဆရာတွေအတွက်အန္တရာယ်ပိုကြီးပါတယ်။သိပ္ပံသင်တဲ့ဆရာရိုနီအယ်မွန်တဲက
Our schools have already been overcrowded without
ကျောင်းတွေကအခုဒီမဲ့ပြည့်ကျက်နေတာ။လေဝင်လေထွက်ကလည်းမကောင်းဘူး။ virus ကတော့များနေတာတောင်မှကျွန်တော်တို့ကိုကျောင်းတွေကိုပြန်လွတ်နေတယ်။ကျောင်းဘတ်ဂျက်ကိုလည်း short ထားတော့ဘယ်လိုမှမဖြစ်နိုင်ပါဘူး
။ This is my playground.I miss being on it.
အားန်ကျောင်းသား Lawrence ကတော့ကျောင်းပြန်တက်ချင်နေသေးပါ။သူကျောင်းကမလကလေးကပိတ်ထားတာဖြစ်ပြီးကာယယောဂအကြောင်းသိပေမဲ့သူကတကယ်ချင်းတွေနဲ့ပြန်ပြီးကစားချင်နေတာပါ။
I miss my friends. I miss my teachers.
ကျွန်တော်တကယ်ချင်းတွေနဲ့ဆရာဆရာမတွေကိုသိသိရရတယ်။ကျောင်းပြန်တက်ချင်တယ်လို့အားန်ကလေးလေးကပြောပါရယ်။ဆရာတန်းကျောင်းသူ Mariel ကတော့လောအပ်တာတွေအများကြီးရှိနေတာကိုထောက်ပြပါရယ်
။ I think that the reopening plan is a sham.
ကျောင်းမှာကအလေးညာစက်တစ်ခုပါပဲ။ကျောင်းတွေမှာရမငွေမရှိဝတ်ထမ်းလုံးလုံးမရှိဆိုတော့ကျမတို့တက်ချင်တဲ့အတန်းကိုတက်ရမှာမဟုတ်ပါဘူး New York မြို့တော်ဝန်အဖြစ်ရှင်ပြန်ရွေးကံမဲ့ကိုယ်စားလှယ်လောင်း Diane Morales ကလည်း Meryl လိုပဲမြင်ပါတယ
် I am a former special education teacher I am a former
ကျွန်တော်ကိုယ်တိုင်ကအရင်ကကျောင်းဆရာမှပါလူမရေးလူသားဖြစ်လဲလုပ်ခုရယ်အခုလောလောဆယ်ကလေးငယ်ငယ်တယောက်လည်းရှိတယ်ဒါကြောင့်ကျမကဆရာဆရာမတွေဘက်ကရက်တီတာလို့ပြောပါတယ်ဒီလိုဆန္ဒပြနေကြပေမဲ့လဲဂျော်ဂျီယာမစ္စစ်ဆီပီနဲ့ပြည်နယ်တချို့မှာကျောင်းတွေပြန်ဖွင့်ခဲ့ပါတယ်တချို့တလေယောဂကူးစက်ခံရတဲ့ဆိုတဲ့သတင်းတွေကိုလည်းကြားနေကြရပါတယ်ခင်ဗျကျွန်တော်ရဲမထုံပ
ါအမေရိကန်နိုင်ငံမှာကလေးတွေကျောင်းပြန်တက်ဖို့အငင်းပွားနေတဲ့တစ်ချိန်တည်းမှာပဲနှစ်စဉ်ဆေးစစ်တာနဲ့ကာကွယ်ဆေးတွေအတွက်ဒီကလေးတွေကိုဆေးကန်းသွားပြဖို့စိုးရိမ်စိတ်တွေကိုဘေးဖယ်ပြီးမိဘတွေအနေနဲ့လှုံ့ဆော်နေရပါတယ်အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ကကလေးဆေးကန်းတစ်ခုအကြောင်းစီလီယာမန်ဒိုဇာတရင်ပေးပို့ထားတာကိုကျွန်တော်ငြိမ်းချမ်းကတင်ပြထားပါဗျ။အမေရိကန်နိုင်ငံနယူးဂျာစီပြည်နယ်ဘက်တဆန်မြို့မှာဖွင့်လှစ်ထားတဲ့ KD Clinic ကိုကလေးအထူးကုဆရာဝန် Gloria Magia Ramirez တို့တည်ထောင်ခဲ့တာအနှစ်30လောက်ရှိပါပြီ။ကာယောဂအထွတ်ထိပ်ဂါလာတုံးကတော့လူနာတွေကိုဖုံးကတဆင့်စောင့်ရှောက်ပေးခဲ့ပါတယ်။အခုတော့လူချင်းတွေ့နေပြီးယောဂဘုထိန်းချုပ်မှုတွေအများကြီးလှုပ်ဆောင်ထားပါဗျ။ဒေါက်တာ Glorio Magia Ramirez ကအခုအပြောင်းလဲတွေတဲကတခုကတော့လူနာတွေကိုချိန်ထားမှပဲတွေ့ပါတယ်အခန်းပြေလူနာမရှိပါဘူးလူနာ၈ယောက်နဲ့ဆွေမျိုးတွေပဲလာလို့ရပါတယ်အဝင်မှာကိုပူချိန်တိုင်းပါတယ်အရင်ကနဲ့မတူပဲတကားကိုပိတ်ထားပါတယ်နောက်တစ်ခုကလူနာစောင့်တဲ့နေရာနဲ့ဝန်ထမ်းတွေရှိတဲ့အခန်းကိုမှန်အလုံးပိတ်ကာထားလိုက်ပါတယ်လို့ပြောသွားတာပါကယောဂကာလအတွင်းကျမ်းမာတဲ့ကလေးတွေအတွက်နှစ်စဉ်ဆေးစစ်ဖို့နဲ့ကာကွယ်ဆေးထိုးဖို့လိုအပ်တာတွေကိုစိုးရိမ်ပါတယ်လို့ဒေါက်တာအက်ဂါမေဂျီယာကပြောပါတယ
်
ကလေးလေးတွေကိုတွေ့ရပါမယ်တခြားယောဂါတွေကိုကာကွယ်ဖို့ကာကွယ်ဆေးထိုးရပါမယ်ကျွန်တော်တို့ထိန်းချုပ်နိုင်ပြီးသားယောဂါတွေထပ်မဖြစ်အောင်လို့ပါဒါကြောင့်မိဘတွေကိုဆေးကန်းလာဖို့တိုက်တွန်းနေရတာပါလို့ပြောသွားတာပါဒီလိုဆေးကန်းတွေမှာတနေ့ကိုကလေးလူနာအယောက်80လောက်ကြည့်ပေးနေပြီးဆေးကန်းကလည်းကျန်းမာရေးလုံခြုံမှုအတွက်ဂရုစိုက်ရပါတယ်မာစီယာအစ်ဘယ်ရိုဂျာတို့လိုစိတ်ပူတတ်တဲ့အမေတွေကတော့
ပင်စားပါမို့ဆိုတော့ no podemos
ကျမတို့လည်းကူးနိုင်ပါတယ်ကျမတို့ကလေးတွေကိုလည်းကူးနိုင်ပါတယ်ကျမတို့ဓာရီကိုစဉ်းစားထားပါတယ်ဒါပေမဲ့အခုလိုအကာအကွယ်တွေလှုပ်ထားတော့အားလုံးအဆင်ပြေမယ်ထင်ပါတယ်လို့ပြောသွားတာပါဒါပေမဲ့လည်းကလေး၃ယောက်ရှိရဲ့မာစီယာအစ်ဘယ်အဖို့ကလေးတွေကြောင်းပြန်တက်ရင်ဘေးကင်းပါမလားဆိုတာကတော့မသေးကြပါဘူးနှာခေါင်းစည်းဝတ်တာခက်ခေါက်ခွာလှုပ်တာကလည်းကလေးတွေရဲ့နေ့စဉ်ဘဝဖြစ်လာတယ်လို့ဒေါက်တာမာဂျီယိုရမီယက်စ်ကပြောပါတယ
်
အသက်နှစ်နှစ်အထက်အကလေးတွေဆိုရင်နှာခေါင်းစည်းကိုသူတို့ရဲ့အဝတ်အစားတစ်ခုအဖြစ်မှတ်ယူပါတယ်တက်တယ်ပြန်ချွတ်တယ်ဒါပဲတစ်ချိန်လုံးလုပ်နေတာပါသူတို့လည်းဒီအခြေအနေကိုသတိထားမိပါတယ်နောက်ပြီးကျမကိုရေကန်သွားလို့ရမလားလို့လည်းမေးပါတယ်သူတို့ကရိုးရိုးတတမေးတာပါလို့ပြောသွားတာပါကလေးတွေအနေနဲ့လည်းဘယ်အချိန်ထိကြိုတင်ကာဝယ်တဲ့နီးလန်းတွေလိုက်နာရမလဲမသိသလိုဒီကယောဂါဆိုကြီးကသူတို့အပေါ်ဘလို့တက်ရောက်မလဲဆိုတာလဲတေချာမသိသေးပါဘူးခင်ဗျာ
ဒုစရဘီနိုင်ငံကမီယာရီထဲမှာမြန်မာနိုင်ငံအကြောင်း၃ဆရေးသားချက်တချို့ကိုမူရင်းအပေါ်မပြတ်ထွက်မှုပြောပြလိုပါတယ်ကျွန်တော်ကြောက်စားတာပါမြန်မာနိုင်ငံအထွေထွေရွေးကောက်ပွဲလူနယ်တဲ့ဒီမိုကရေစီကိုစံသပ်မှုဆိုတဲ့ခေါင်းစဉ်နဲ့ကိုလင်းရှရီဗာရေးတဲ့ဆောင်းပါးကို judicialreview.com မှာဖတ်ရပါတယ်နိပောင်ချက်ဆေကျော်အတွင်းတတိယအကြိမ်ပြုလုပ်မဲ့အထွေထွေရွေးကောက်ပွဲဟာသမိုင်းမှတ်တမ်းတစ်ခုဖြစ်ပြီးနုနယ်တဲ့ဒီမိုကရေစီကိုဆန့်တနေတာဖြစ်တဲ့အခင်းချင်းကိုကြည့်ရတာကတော့ရှင်ပြိုင်မှုပြင်းထန်ပြီးလွတ်လပ်ခွင့်ထင်ကျုပ်ခံရနိုင်ပွဲရှိတယ်လူမျိုးစုကိုကိုစားပြုပြီးမဲပေးကြမဲ့အလားအလာကပိုရှိနေတယ်လို့ဆိုပါတယ်နိုင်ငံတကာကြီးကြပ်သူတွေအနေနဲ့ဒီလိုလှုပ်လှိုင်နိုင်တဲ့နိပရိယတွေကိုစောင့်ကြည့်ပြီးတော့နိုင်ငံသားတွေရဲ့လွတ်လပ်ခွင့်နဲ့ဖွဲ့စည်းရေးအကြစာတူညီမျှမှုရှိစေရေးကိုချက်ထွင်နိုင်ဖို့လှုပ်ဆောင်ရမှာဖြစ်တယ်လို့ပြောထားပါတယ်။ NLD ဟာ2015မှာတောင်မျိုးကမ်းမြူနိုင်ခဲ့ပေမဲ့အဓိကစင်ခေါ်မှုတွေဖြစ်တဲ့ပြည်တွင်းစေပြဒနာစစ်တပ်အာဏာကိုကန့်သတ်မဲ့ဖွဲ့စည်းပုံပြင်ဆင်ရေးပြဒနာစီးပွားရေးဖွံ့ဖြိုးမှုပြဒနာတွေကိုမဖြေရှင်းနိုင်ခဲ့ဘူး။ဒါကြောင့် NLD ဟာတပြည်လုံးအတိုင်းအတာနဲ့ရောဒေသန္တရအလိုက်ပါတိုင်းရင်းသားပါတီတွေအစ်စ်ပေါ်ထွန်းလာတဲ့ဒီမိုကရေစီပါတီတွေဒါမှမဟုတ်စစ်တပ်ကြွထောင်းနှောက်ခံပြုတဲ့ကြမ်းခိုင်ဖွံ့ဖြိုးပါတီတို့အတွက်မနီယာရီလက်လွတ်ရပွဲရှိတယ်လို့သုံးသပ်သူတွေများကယူဆနေကြပါတယ်တဲ့။ဒါပေမဲ့ဗမာလူမျိုးအများစုက NLD ကိုထောက်ခံကြတဲ့ဒေါအောင်ဆန်းစုကြည်ကိုပုဂ္ဂိုလ်ရေးအဖြစ်စိတ်ကကူးကွယ်ကြတယ်။နောက်ပြီးတော့မဲပြည်တဲ့စနစ်ကလည်းပဲတမ်းမှန်အများစုရယုံနဲ့အနိုင်ရတယ်လို့ဆုံးဖြတ်တဲ့စနစ်ဖြစ်နေတဲ့အတွက်ကြောင့် NLD ပဲအနိုင်ရနိုင်တယ်လို့သူကဆိုပါတယ်။ဒါပေမဲ့သတိထားမယ့်ကိစ္စတွေကတော့ ရွေးကောက်ပွဲကာလမှာတိုင်းဒါပြည်ပခရပူစီနိုင်တဲ့ဆိုပြီးရခိုင်ကိုပထမဦးစွာဥပမာပေးထားပါတယ်လူမျိုးနွယ်သတ်မှတ်ချက်ဟာမြန်မာနိုင်ငံရဲ့ရွေးကောက်ပွဲနိုင်ငံရေးမှာအဓိကဆွဲဆောင်မှုတစ်ခုဖြစ်နေတယ်မြန်မာစစ်တပ်နိုင်ငံရေးပါတီတွေနဲ့တခြားအစိုးရမဟုတ်သောအင်အားစုတွေဟာလူမျိုးနွယ်အခြေပြုအားဖြည့်လာခဲ့တာနှစ်ပေါင်းများစွာကြာမြင့်ခဲ့ပြီဖြစ်တဲ့ရွေးကောက်ပွဲအနိုင်ရဖို့လည်းဒီအင်အားကိုပဲအသုံးပြုခဲ့ကြတယ်လို့ဆိုပါတယ်ဒီနိပရိယကိုရခိုင်ပြည်ပြည်သနာမှာသုံးခဲ့ပြီးရခိုင်မှာဗုဒ္ဓဘာသာဝင်ရခိုင်တွေနဲ့ရိုဟင်ဂျာမွတ်စလင်တွေကြပဋိပက္ခကိုဖော်ပြပါတယ်1982ဥပဒေအရနိုင်ငံမဲ့ဖြစ်တဲ့ရိုဟင်ဂျာတွေဟာအစိုးရကအထူးခွင့်ပြုချက်မရရင်မဲပေးခွင့်မရှိဘူးလို့ဆိုထားပါတယ်တပ်မတော်နဲ့နိုင်ငံတော်အစိုးရဟာသူတို့အပေါ်ဝေဖန်တဲ့မီဒီယာတွေကိုပြင်းထန်တဲ့ဥပဒေတွေနဲ့အေးအေးယူနှိပ်ကွပ်နေတယ်။ရခိုင်မှာအင်တာနက်တွေကိုလည်းပိတ်ပင်ထားတယ်လို့ထောက်ပြထားပါတယ်။ဆိုတော့တိုင်းပြည်ကိုပြင်ပြောင်းလဲဖို့လိုအပ်ပါတယ်။အခုအခါမှာ COVID-19 ပြဿနာရှိနေတဲ့ဆိုပေမဲ့နိုင်ငံရအစိုးရတွေရော INGO လို့ခေါ်တဲ့အစိုးရမဟုတ်တဲ့နိုင်ငံတကာအဖွဲ့အစည်းတွေကတော့နိုင်ငံရေးအစဉ်အလာနဲ့အတိုက်ခံကိုလေးစားမှုထားပြီးမြန်မာနိုင်ငံရေးရက်ခုမှာအပြန်အလှန်စီးခံနိုင်ရေးကိုအပြေပေါ်ကြမှာဖြစ်တယ်လို့ဆိုပါတယ်။ဒါပြင်အရသာအဖွဲ့အစည်းတွေကိုဖွဲ့စည်းရနေရမှာလဲတိုင်းသားလူမျိုးပေါင်းစုံကိုစုပေါင်းအခြေပြုတဲ့အဖွဲ့အစည်းမျိုးဖြစ်စေပြီးတော့အမုန်းစကားတွေမပြောကြဖို့သတင်းမှားတွေမထုတ်လွှင့်ဖို့လည်းပဲဆွဲဆောင်စည်းရုံးကြလိမ့်မယ်လို့ပြောထားပါတယ်။1982နိုင်ငံသားဥပဒေလူမျိုးဘာသာခွဲခြားတဲ့ဥပဒေတွေအစိုးရပြုဝဲချက်ဥပဒေစတဲ့နိုင်ငံသားအခွင့်အရေးတွေကိုတားဆီးကန့်သတ်ထားတဲ့ကိစ္စတွေအလုံးကိုလည်းပဲဖျက်သိမ်းဖို့လိုအပ်တယ်။ဒီလိုလုပ်နိုင်မှသာလေရင်မြန်မာနိုင်ငံရဲ့နုနယ်သောဒီမိုကရေစီဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲနဲ့အဲ့ဒီအလွန်မှာဆက်လက်ရှင်သန်နိုင်နေမယ်လို့ရည်သားထားတာဖြစ်ပါတယ်။ကပလီပင်လယ်တွေက optical fiber လို့ခေါ်တဲ့ cable တွေကြောင့်အာဆီယံဒေသအတွက်တရုတ်အစအိန္ဒိယဟာလည်းအရေးပါလာနိုင်ပွဲရှိတဲ့ဆွဲခေါင်းစဉ်နဲ့ Diksha Barawas ရေးဆောင်မှာကတော့ Hindustan Times မှာဖတ်ရပါတယ်။အိန္ဒိယနိုင်ငံယခင် Madras လို့ခေါ်တဲ့ Chennai မြို့ကနေကပလီပင်လယ်တွေက Port Blair မြို့ထိဒီ optical fiber 5G ဆက်သွယ်ရေး cable line တွေကိုတည်ဆောက်မဲ့ကိစ္စဟာအာဆီယံနိုင်ငံတွေကမှအိန္ဒိယကတရုတ်နဲ့ရှင်ပြိုင်နိုင်တဲ့ပထမရှေ့လမ်းဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြောင်းစာရေးပါတယ်။ဝန်ကြီးချုပ်နရင်ဒရာမိုဒီရဲ့ဒီစီမံဝိုင်းဟာကီလိုမီတာ2300ရှေ့လျပြီးဂျပန် NEC ရဲ့အကူအညီနဲ့လှုပ်ဆောင်နေတာဖြစ်တယ်လို့ဆိုပါတယ်။ဒီစီမံဝိုင်းဟာအာဆီယံဒေသအတွင်းအဓိကရေအောက် line တွေကိုအိန္ဒိယကတည်ဆောက်ပေးမဲ့အစီအစဉ်ဖြစ်ပြီးအိန္ဒိယနိုင်ငံတွေနဲ့ချိတ်ဆက်သွားမှာဖြစ်ပါတယ်။အာဆီယံနိုင်ငံတွေအနေနဲ့လည်းနိုင်ငံတစ်ခုတည်းကိုမိခိုးအားထားနေရတဲ့အဖြစ်ကနေအရန်အထောက်အကူလည်းပဲလိုချင်နေကြတာဖြစ်တဲ့အတွက်ကြောင့်အိန္ဒိယသမ္မတဒေသကဒီစီမံကိန်းဟာဒီလိုအချက်ကိုဖြည့်ဆည်းပေးမှာဖြစ်တယ်လို့ဆိုပါတယ်။မြန်မာ၊လာအိုစ်၊ကမ်ဘောဒီးယား၊ဗီယက်နမ်နိုင်ငံတွေဟာဒီ optical fiber cable line ကြောင့်နိုင်ငံတကာအင်တာနက်ဆက်သွယ်မှုလည်းပဲပိုမိုလျင်မြန်လာမယ်လို့ရည်သားထားပါခင်ဗျာ။
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOE ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစာမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်အခုတော့ဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်အစိုးရတက်တဲ့ KNU ကရင်တပ်ဖွဲ့အဖြစ်ခတ်ရစဲဖို့သဘောတူထားတာရှင်းနစ်ရှိခဲ့ပြီဖြစ်ပါတယ်ဒါပေမဲ့ကရင်ပြည်နယ်မြောက်ပိုင်းမူတာရောခေါ်ဖပုံခရိုင်မှာတန်လွင်ငင်းငင်းရေးဥယျာဉ်တိဆောက်ဖို့အခက်အခဲရှိနေပုံကိုဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကဂူကြီးတင်ဆက်တာပါတယ်ခင်ဗျာ
အစိုးရတပ်လက်အောက်ခံတရင်မေဂျားဆောက်တပ်နဲ့တရုတ်စီးပွားရေးသမားတို့ဥသွဲအကောင်အထည်ပေါ်နေတဲ့နေဆက်ကတရုတ်မျိုးသစ်ကြွေးကိုလောင်ကစားဝမ်းကြီးတွေအဖြစ်တပ်ပတ်ထားကြပါတယ်ဒုစရိုက်လုပ်ငန်းတွေပေါ်ပေါက်လာတာကိုဝေဖန်ရှုံ့ချကြတယ်လို့တဘာဝပဝင်းကျင်နဲ့ခရင်ရိုးရအစင်လာတိမ့်တိမ့်နဲ့အစီအစဉ်ကိုချီးကျူးဂုဏ်ပြုကြပါတယ်။အစိုးရတပ်နဲ့အပြစ်ရထားတဲ့ KNU အရင်အမျိုးသားအစည်းအရုံးထိန်းချုပ်တဲ့မူတျော်ခေါ် ပွားပွန်ခရိုင်ကတန်လွင်ငင်းရိုင်းဥယျာဉ်ကိုမကြမီကကုလသမဂ္ဂ UNDP ကအီကွေတာစုချင်းပြင်ပါလေ။ဌာနေတိုင်းသားတွေရဲ့သဘာဝပတ်ဝန်းကျင်ထိမ့်သိမ်းရေးနဲ့ဘဝပြည့်တင်ရေးကြိုးပမ်းချက်ကိုအတိအမှတ်ပြုတဲ့ကုလသမဂ္ဂစုဖြစ်ပါလေ။စုချင်းငွေကဒေါ်လာ1000သာဖြစ်ပြီးမဲ့ကုလသမဂ္ဂညီလာခံမှာပါဝင်ခွင့်ရမှာဖြစ်လို့တန်လွင်ငင်းရိုင်းဥယျာဉ်ကိုမြန်မာအစိုးရအတိအမှတ်ပြုရတဲ့အခြေအနေအထိရောက်ရှိလာနိုင်ပါလေ။ KNU နဲ့အစိုးရတပ်အပြည့်အခက်ရဆဲဖို့သဘောတူပြီး၆နှစ်အကြာမှာတန်လွင်ငင်းရိုင်းဥယျာဉ်ကိုတည်ထောင်ပါလေ
။ဒေသခံကရင်လူထုကရင်သတ္တောဌာနနဲ့ကရင်သဘာဝပတ်ဝန်းကျင်ကွန်ရက်တို့ရဲ့ကြိုးပမ်းဆောင်ရွက်မှုတွေကြောင့်2018နှောင်းပိုင်းမှာတန်လွင်ငင်းရိုင်းဥယျာဉ်တည်ထောင်ကြောင်းကြေညာနိုင်ပါလေ။2012အပြည့်အခက်ရဆဲရေးသဘောတူညီချက်ကိုအောက်ချိန်မှာလက်တွေ့အကောင့်ထဲဖော်ထားဖြစ်ပါလေ။တန်လွင်ငင်းရိုင်းဥယျာဉ်ဟာမြေဧကတသန်း3သိန်းကျော်ကျယ်ဝန်းပြီးကျေးရွာပေါင်း300ကျော်ပတ်ဝန်းနဲ့နယ်မြေဖြစ်ပါတယ်။ကရင်ပြည်နယ်မှာအစိုးရတပ်စခန်း300ကျော်ရှိတဲ့နဲ့ဖားပုံခရိုင်မှာ80ကျော်ရှိပါတယ်။ဒါကြောင့်အစိုးရတပ်နဲ့ကရင်တပ်ဖွဲ့တွေကြားပြစ်ခတ်မှုတွေရှိပြီးစောင့်ကြည့်ရေးကော်မတီကိုအပြန်လှန်တိုင်ကြားစာပေးပို့တာမျိုးတွေလည်းရှိနေပါတယ်။အစိုးရတပ်စခန်းတွေကြားဆက်သွယ်ရေးကောင်းမှုရည်ရွယ်ပြီးကားလမ်းတွေဖောက်လုတာကိုကရင်ဘက်ကမကျေနပ်လို့ပြစ်ခတ်မှုတွေဖြစ်ပွားခဲ့ရတာပါ။
ဖားပုံမြို့နယ်မှာဒေသဖွံ့ဖြိုးရေးအထောက်အကူပြုလမ်းနဲ့တိုက်ရိုက်ခါဖို့လမ်းတွေဖောက်လုပ်နေတာကိုစောင့်ကြပ်တဲ့တပ်ဖွဲ့တွေကို KNU ဘက်ကတိုက်ခိုက်တယ်လို့ကာကွယ်ရေးဦးစီးချုပ်ယုံကဧပြီလ2ရက်နေ့ကကြေညာပါတယ်။2019နိုဝင်ဘာလကစပြီး2020ဧပြီလအထိ6လအတွင်းအစိုးရနဲ့ KNU အကြားထိတွေ့တိုက်ခိုက်မှုတွေအကြိမ်ပေါင်း40မိုင်းနှင်းပောက်ကွဲမှု23ကြိမ်မိုင်းနှင်းတိုက်ခိုက်မှု3ကြိမ်လုံမိုင်းပေါ်သောမှု18ချိန်ဖြစ်ပွားတာကိုအစိုးရဘက်က KNU ဌာနချုပ်ကို94ချိန်အကြောင်းကြားခဲ့တယ်လို့လည်းဖော်ပြပါတယ်။တန်လွင်ချင်းရဲဥယျာဉ်ကော်မတီဝင်အချုပ်အစိုးရတပ်ရဲ့ပြစ်ခတ်မှုကြောင့်သိဆုံးရတာကိုကရင်ဘက်ကသတင်းထုတ်ပြန်ပါတယ်
။ KNU နဲ့ဒေသခံကရင်လူထုရဲ့သဘောတူညီချက်မရဘဲအစိုးရတပ်ကလမ်းဖောက်တာဟာအပြစ်ခတ်ရစဲရေးသဘောတူညီချက် NCA ကိုချိုးပေါက်တာဖြစ်တယ်လို့ကရင်ဘက်ကဆိုပါတယ်။နှစ်ဦးနှစ်ဖက်သဘောတူမှသာလှုပ်ဆောင်ခွင့်ရှိတယ်လို့ NCA ကဆိုပေမဲ့အစိုးရတပ်ကဇွတ်အတင်းလှုပ်တာကြောင့်ထိတိုက်ရင်ဆိုင်တိုက်ခိုက်မှုတွေဖြစ်လာရတာလို့ KNU ဘက်ကပြောပါတယ်အစိုးရတပ်ဟာသူ့နေရာသူနေရင်ပြဿနာဖြစ်နိုင်စရာအကြောင်းမရှိဘူးလို့ဆိုပါတယ် KNU ထိန်းချုပ်တဲ့နယ်မြေတွေကျူးကျော်လာလို့ထိတွေ့တိုက်ပွဲတွေဖြစ်လာရတာလို့ KNU တွဲဖက်အတွင်းမှပရိုဆောလာထွန်းကပြောဆိုကြောင်း KNC သတင်းဌာနရဲ့ AP 9ရက်နေ့ထုတ်သတင်းမှာဖော်ပြပါတယ်အစိုးရတပ်ရဲ့တောင်ပိုင်းစစ်ဌာနချုပ်လက်အောက်ခံတပ်ဖွဲ့တွေဟာကရင်ကျေးရွာအချို့ကိုလက်နက်ကြီးတွေနဲ့ပစ်ခတ်တာကြောင့်ဒေသခံတွေထွက်ပြီးတိမ်းရှောင်နေရတယ်လို့ KNU ဘက်ကတိုင်ကြားထားပါတယ်
။အစိုးရတပ်နဲ့ KNU တပ်မဟာ၅ဌာနချုပ်ဟာနေမြေကျူးကျော်မှုနဲ့ပတ်သက်ပြီးပစ်ခတ်တိုက်ခိုက်မှုရစေးဆိုင်ရာဥတွဲစောင့်ကြည့်ရေးကော်မတီ GMC ကိုကန့်ကွက်စာတွေမကြာခဏပေးပို့လို့ရှိပါတယ်။ဖပွန်ခရိုင်က KNU တပ်မဟာ2တပ်မဟာ9နဲ့တပ်မဟာ9ထိန်းချုပ်တဲ့ဒေသတွေမှာအစိုးရတပ်အင်အား20တိုးလာတာဟာအပြစ်အခရစရေးသဘောတူချက် NCA ကိုအယုံကြည်နေပါစေတယ်လို့ကရင်ဘက်ကမြင်ပါတယ်။စစ်အင်အားတိုးချဲ့တာကို NLD အစိုးရအနေနဲ့ဘာမှမတန့်တိုင်ပေမဲ့အစိုးရမှလည်းတာဝန်ရှိတယ်လို့ကရင်ဘက်ကမြင်ပါတယ်။အစိုးရအပြောင်းအလဲတွေဖြစ်လာပြီးမြန်တိုင်းရင်းသားကိုဆက်ဆံပုံကတော့မပြောင်းလဲဘူးလို့ခရင်ဘက်ကမြင်ပါတယ်။အရင်အစိုးရတွေနဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD အစိုးရဟာတိုင်းရင်းသားအပေါ်မှာအမြင်ချင်းတူတယ်လို့ဆိုပါတယ်။အစိုးရတိုင်းဟာတိုင်းရင်းသားကိုချုပ်ကင်လိုကြတယ်လို့ KNL ဒုစီဦးစည်းချုပ်ကဆိုပါတယ်။တန်လွင်ငင်းရိုင်းဥယျာဉ်နဲ့ပတ်သက်ပြီး NLD အစိုးရနဲ့ဆက်သွယ်မှုအလွန်နည်းတယ်လို့ KNU ဘိုးကော်မတီတူကပြောဆိုသွားပါတယ်ခင်ဗျာ။
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ကိုဗစ်ကာလကိုဝင်ဆောင်ဆောက်ရှောက်ပုံကိုတင်ပြထားပါတယ်။ကိုဝင်ဆောင်တွေအနေနဲ့ကိုဗစ်ရောဂါကာကွယ်နိုင်ဖို့အိမ်မှာအဓိကနေရတော့လည်းပဲပုံမှန်ကိုဝင်ဆောင်ဆောက်ရှောက်မှုကိုတော့ခံယူသင့်တယ်လို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်။ဒီကိုဝင်ဆောင်ဆောက်ရှောက်မှုဘလို့စနစ်တကျခံယူပြီးသွားဖို့လာဖို့ခက်နေသေးရင်လည်းဘလို့အရေးပေါ်လက္ခဏာတွေကိုသတိထားစောင့်ကြည့်သင့်ပါလေ။အသွားအလာကန္ဓာကံစခန်းတွေကကိုဝင်တွေလည်းဘာတွေသိထားသင့်ပါလဲဒီအကြောင်းသားဖွားမိရဲ့အထူးကအငိမ့်စားပမောခဒေါက်တာမြတီတာကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါလဲ
โอเค ကဲ့တပါမီရဲ့ထူးခုဆရာဝန်ကြီးပမောက္ခဒေါက်တာမြတ်တီရာခင်ဗျာကျွန်တော်တို့အခုကိုဗစ်ကာလဒီကိုဝင်ဆောင်မိခင်တွေအနေနဲ့ဒီကူးစက်မှုခံရရင်ပိုပြင်းပြင်းထန်ထန်ဖြစ်နိုင်တယ်လို့ဒီနောက်ဆုံးတွေ့ရှိထားတာကြောင့်ကာကွယ်ရေးတွေကိုပိုလုပ်ပြီးတော့ဖြစ်နိုင်ရင်အိမ်မှာပဲအဓိကနေဖို့ပြီးခဲ့တဲ့တစ်ခေါက်ကတော့ကျွန်တော်တို့ပြောခဲ့ကြတယ်ပေါ့ဒီတစ်ခေါက်တော့ဆရာမကြီးဒီအိမ်မှာအဓိကနေရတော့လည်းပဲခလေးမမွေးခင်မှာဒီကိုဝင်ဆောင်ကာလပေါ့နော်စစ်ဆေးမှုတွေကိုလည်းလွတ်ဖို့လိုတဲ့အခါကျတော့ဘလို့စီမံသင့်တယ်ဆိုတာကိုအဓိကဆွေးနွေးတော့မှာပါဆရာမအဲ့ဒီတော့ဒီကိုဝင်ဆောင်ကာလစစ်ဆေးမှုနဲ့ပတ်သက်ပြီးဆရာမဘာအဓိကစာပြောချင်လဲ
ကျမလည်းမိရင်ကျမလည်းခလေးလေးရဖို့ဆိုတာကိုဝင်ဆောင်ဆောက်ရှောက်မှုကိုစနစ်တကျပုံမှန်လာနေရဲ့အပိုင်းမှာတစ်လတစ်ခါလာရင်လာပြီဆိုလို့ရှိရင်နှစ်ပတ်တစ်ခါမွေးရနေရင်တစ်ပတ်တစ်ခါအဲ့လိုမျိုးဆောက်ရှောက်မှုခံယူရတယ်ဆိုတော့အခုအချိန်ခါလာမှာတော့စီယုံစီကန်းသွားဖို့လေဖြစ်ခဲ့တယ်စီယုံစီကန်းမှာလူစုလူဝေးနဲ့ဖြစ်နေရင်လည်းမထွက်ရကြဘူးပေါ့နော်အိမ်မှာပဲနေတဲ့နေဆိုနေနေကြတဲ့ခါကျတော့ကိုဝင်ဆောင်ဆောက်ရှောက်မှုကိုခံယူဖို့အတွက်ဖြစ်ခဲ့ရှိတာပါဒါပေမဲ့အဲ့ဒီဒီကာလလေးမှာနောက်လူတော့ကတော့တစ်လတစ်ခါလောက်ပဲကြာရတာဆိုတော့ဒီကာလကတိုက်ဆိုင်နေတော့မှမကြဖြစ်တာအိပ်စာမရှိဘူး။နောက်ရက်နဲ့အပိုင်းပေါ့တစ်ပတ်တစ်ခါအထူးသဖြင့်မွေးကန်ပြီးတစ်ပတ်တစ်ခါကြာရပြီဆိုတဲ့အတူမျိုးပေါ့။အဲ့အဲ့ဟာမကြရင်တော့မကြမနေကြဖို့လိုဘူး။
ဟုတ်ကဲ့ဆရာမအဲ့တော့အခုလိုဒီမဖြစ်မနေပြရမယ်သူတွေအတွက်ဒီကာလမှာမဖြစ်မနေဘယ်လိုစီစဉ်သင့်လဲဆရာမ။
အဲ့လိုတွန်းလာဖို့ဆက်တွဲဖို့ခက်ခဲနေလေဆိုလို့ရှိရင်စီယုံစီကန်ဆိုရစီယုံကြီးကြည့်လက်မှာဆိုလို့ရှိရင်ကြည့်လက်ကမှရေးဆရာမတွေတောက်ပါဆရာမတွေသူတို့နဲ့အမြဲချိတ်ဆက်ထားမှုပြုပါတယ်အဲ့တော့တယ်လီဖုန်းနဲ့ဆက်တယ်လေဆိုတာကတော့မြို့ပေါ်မှာတော့ဖြစ်ပြီးပါတယ်တကယ်လို့အရေးပေါ်ဖြစ်ရင်တော့ဖုန်းနဲ့ဆက်ပြီးတော့အင်းမြန်ဆက်သွယ်လို့ရပါတယ်အဲ့တော့ဝင်ဆောင်စောင့်ရှောက်မှုကလည်းအခုနောက်ပိုင်းဆိုလို့ရှိရင်အချိန်ကြီးပြီးလာလို့စီးရုံစီးကန်းတွေပြလို့အဆင်ပြေလာပြီဆိုတဲ့အချိန်ခါမှာလည်းစနစ်တကျပေါ့နော်တူတင်ပြီးတော့ booking ယူနေတော့အချိန်ကိုလည်းသူတွေအများကြီးစုပြုံနေကြမျိုးမဟုတ်ခဲနဲ့တယောက်နဲ့တယောက်နဲ့ခြားပြီးမှခေါ်မင်းအစီအုံစီးကန်းနေရလေအခုဆိုရင်ထိုင်ကုန်နေရအစတယောက်ခြားပဲထိုင်ဖို့ဆိုပြီးအကုန်လုံးပြင်ဆင်ထားတာပဲရှိပါတယ်အဲ့တော့အစီအုံစီးကန်းသွားတဲ့အခါမှာလေကာကွယ်တဲ့မိဖုရားစနစ်တကျသုံးပြီးတော့သွားဖို့လိုပါတယ်
ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာမဖြစ်မနေဒီသွားရမယ့်အရေးပေါ်အခြေအနေမျိုးကော
အခြေအနေဒီအရန်ကိုခက်ခဲနေလို့မသွားနိုင်ဘူးဆိုရင်အဲ့ဒီအခြေအနေမျိုးမှာတော့ဒီရေပေါ်တစ်ချက်သားလေးကိုတည်ထားဖို့လိုပါတယ်။ကိုဝင်နေရင်မကဘူး၊သမွန်တွေရောကျန်တဲ့မိသားစုဝင်တွေအားလုံးကတည်ထားဖို့လိုပါတယ်။အဲ့လိုတည်ထားခြင်းအားဖြင့်ချိန်နဲ့တပြေးညီပေါ့၊ကျန်မာရေးဌာနကိုမနှောင့်ညီပဲသွားဖို့လိုပါတယ်။တော့နှောင့်ညီသွားလို့ရှိရင်ကိုဗစ်ကူးတာမကူးတာကနောက်မှဖြစ်မှာ။အခုလက်တလောဒီရေပေါ်ပြဿနာကြောင့်အမေကလေးအသက်အန္တရာယ်ဖြစ်မှာဆိုရပါတယ်။ဒါကြောင့်မို့ဒီရေပေါ်လက္ခဏာတွေကတော့ပါလေဆိုနံပါတ်၁ကဖိုက်နာခြင်းပေါ့။ကလေးမွေးဖို့နာတာလည်းဖြစ်သွားနိုင်တယ်။ဒီဒီလားဒီမဟုတ်တော့လေနားမရှိပဲဖိုက်နာရင်ကလေးမွေးဖို့ဖြစ်လာမယ်ဆိုရင်ဖိုက်နာတာဖြစ်နိုင်တယ်။တခြားစီလန်းရောက်ဖို့ဆိုလေဖိုက်နာတတ်တယ်။အချင်းကွာတယ်ဆိုလေဖိုက်နာတတ်တယ်။အဲ့ဒီဟာတွေအကုန်လုံးကလေအမိကလေးကျမရေးနဲ့ဆက်ဆက်တယ်။ဒါမှမဟုတ်ဖိုက်နာတယ်ဆိုရင်အရင်ကြည့်ဖြစ်ပါလေ။နောက်နံပါတ်၂အချက်ကတော့သွေးဆင်းတယ်ပေါ့။ဒီအန္တရာယ်ကင်းတဲ့ဒီမွေးကန်ကြီးခေါင်းကျွေးဆင်းတဲ့လူမျိုးဆင်းတာကနေစပြီးတော့အချင်းကွာလို့ဆင်းနေအချင်းရှိရောက်လို့ဆင်းနေအဲ့ဒီဖြစ်ကိုအမေကလေးအသက်အန္တရာယ်ကိုမနစ်ပိုင်တင်ကိုရောက်သွားနိုင်တဲ့အခြေအနေမျိုးဖြစ်နိုင်ပါတယ်။နည်းနည်းလေးပဲဆင်းပြီးဖြစ်ပါသေး။နည်းနည်းလေးဆင်းလာရင်နောက်မှာဝေါ်ခင်းနဲ့အများကြီးတစ်ပြိုင်တည်းဆင်းလာရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီအုံစီကံကိုရေးဖို့သွားမှာဖြစ်ပါတယ်။နောက်တစ်ချက်ကရေးဆင်းခြင်းပေါ့။ဒီမွားအိတ်ပေါ့သွားတာပေါ့လေ။ကလေးလေးရှိကိုပို့ဝင်သွားနိုင်ပြီပေါ့။ပို့ဝင်သွားရင်အမေရောကလေးရောအန္တရာယ်ရှိပါတယ်။အဲ့တော့ဒီမွားကြီးတွေကုံသွားရင်လည်းပုံမှန်အားဖြင့်တော့တဲ့အကျင်အားလေးတွေလာပြီးကလေးမွေးသွားတတ်တယ်လေ။အဲ့တော့ဒီစင်းကြီးဆိုရင်လေဒါအရေးပေါ်လက္ခဏာဖြစ်ပါတယ်။ဒါတွေကတော့လူအများစုသိထားတဲ့အချက်ဖြစ်ပါတယ်။ဒါပေမဲ့မသိတဲ့နောက်တစ်ချက်ကတော့ကလေးနဲ့ပတ်သက်တာပါ။ဘိုက်ထဲမှာကလေးကနေမကောင်းလို့ရှိရင်အတူနေသွားတတ်ပါတယ်။အတူနေတာကိုဘယ်သူမှစိုက်လိုက်မလို့ရှိရင်လုံးဝမတူတော့ဘဲနဲ့ကလေးအလုံးခုန်တာချက်သွားတတ်ပါတယ်။ဒါကြောင့်မလို့ကလေးအတူနေတယ်ဆိုတာလေအန္တရာယ်လက္ခဏာတရားဖြစ်ပါတယ
်။ဟုတ်ကဲ့ဆရာမအဲ့တော့ဒီနေရာမှာဒီကရန်တင်းအတွက်လာကန်ဖက်ထားတဲ့စခန်းတွေမှာတစုံတရာကိုဝင်ဆောင်မိခင်တွေရှိနေပြီလို့ကြားတဲ့အတွက်သူတို့အတွက်ကိုဆင်မရဘယ်လိုအကျံပေးကြလဲ။ကို
ဝင်ဆောင်မိခင်တွေပေါ့ကရန်တင်းထဲမှာအခုပါကြပါတယ်ပြည်တော်ပြန်ပေါ့နော်ဒီထဲမှာကိုဝင်တွေအများကြီးပါပါတယ်။ကိုဝင်တွေကရန်တင်းထဲမှာနေရတော့မယ်ဆိုရင်အရေးကြီးဆုံးကတော့ကိုယ့်ရဲ့တောင်းနေကြဆေးတွေပေါ့နော်ကိုဝင်ဆောင်ဆော့ဆော့ဟိုအားဆေးတွေရှိပြီးနောက်ကိုဝင်နဲ့ပတ်သက်တဲ့စာရွက်စာတမ်းတွေပေါ့။အထူးသဖြင့်မွေးကန်ပြီးဖွားကန်ပြီးနောက်ရက်နေ့အပိုင်းကုလကျော်လာပြီဆိုတဲ့အပိုင်း ဘလို့မွေးဖို့ပလန်လုပ်ထားတယ်ဆိုတဲ့စီမံချက်ကအစပေါ့အဲ့လိုဆိုင်ရဆိုင်ရန်ဒီမပါဘူးဘာမှလည်းစောင့်ရှောက်မှုတခါမှမခံထားပါဘူးဆိုရင်တော့ quarantine site ကစောင့်ရှောက်ပြီးတဲ့လူတွေကကျန်းမာရေးဌာနနဲ့ဆက်ဆက်ပေးရမှာဖြစ်ပါတယ်။နော်အဲ့ဒီကြလို့ရှိလို့ရှိရင်တော့အထူးကလေးမှာတင်တာကတော့ quarantine ကာလဆိုတာကဒီတိုက်ရောဂါဖြစ်တယ်ဆိုရင်ဒီအစာအာဟာရနဲ့ပတ်သက်လို့လေအချက်အခြေရှိလာမယ်။နော်အဲ့ကြရင်တော့ကိုယ်ဝန်ဆောင်ကြီးလူတိုင်းကြီးချင်းကြီးအဲ့ quarantine site မှာပါရင်တော့တော့မပါပဲကိုယ်အိမ်မှာကိုယ်နေလဲအဟာရကိုတော့ပြည့်အောင်စားဖို့အဲ့ဒါအပြင်ကိုကိုယ်ဝန်တွေနေနေလုပ်လို့ရှာရှာဒီကျန်တဲ့လေးတွေလုပ်ဖို့လိုပါတယ်အဲ့တော့ကိုယ်ရှိတဲ့နေရာလေးတွေမှာပဲလမ်းလျှောက်တဲ့လှုပ်ရှားမှုကလည်းကောင်းတဲ့ဒီကျန်တဲ့တစ်ခုဖြစ်ပါတယ်အဲ့လိုလှုပ်ရှားမှုမရှိရင်ကိုယ်ဝန်တွေကသူ့ခြေတက်တဲ့ခြေတလုံးကသူ့ခြေမင်းအဆုတ်ကိုသွားဆုတ်ရင်သူ့ပြည့်ရဲ့ရပ်အောင်နေဆိုပြီးတော့ဟောချက်ပြီးအကြံတည်ဖြစ်တတ်ပါတယ်ဆိုတော့ပုံမှန်လှုပ်ရှားမှုလေးတွေလုပ်ဖို့လိုတယ်လို့အနားယူဖို့လိုပါတယ်တော့အနားယူရဲဆိုတာကလည်းအဲ့ quarantine ထဲမှာနေတဲ့လူတွေရဲ့အခုဆိုရင်အလုပ်မသွားရဘူးအိမ်မှာပဲနားနေတဲ့လူတွေရဲ့ဆိုရင်အဲထိုင်နေတာကိုသူကနားနေတယ်လို့လူအများစုကနားလေတယ်ဒါပေမဲ့အဲ့ထိုင်နေတာကြီးကြာကြာထိုင်နေသရေသားလေးနဲ့တိမ်ကဒီပေါင်ရံမှာရှိတဲ့ခြေတလုံးဘက်ကလာတဲ့ video ကြီးတွေကိုဖိထားတယ်အဲ့ခြေရောက်အောက်ပိုင်းကတွေးတယ်ကနှလုံးကိုမပြတ်နိုင်ဘူးပေါ့အဲ့တော့ခြေတလုံးမှာတွေးအိုင်နေခြေရောက်ဒီကြောင်မင်းအဲ့ဒါအပြင်နှလုံးကိုတွေးပြန်တာနေတော့နှလုံးကတွေးပြန်ခတ်တာလည်းနေတော့တွေးပေါင်လည်းကြာတတ်တယ်ခန္ဓာကိုယ်အစိတ်ပိုင်းတွေကိုတွေးရောက်ရှိမှုတွေးလက်ပတ်မှုပါလေနေသွားတတ်တယ်နောက်ဥမာကလေးရဲ့အချင်းကိုတွေးသွားတာနေတော့ရင်ကလေးရဲ့ကြီးထွားမှုကိုထိခိုက်တတ်တယ်ဒါကြောင့်မို့ဒီကိုဗစ်ကာလမှာကြာကြာထိုင်ခြင်းကြာကြာရက်ချင်းမလုပ်ခင်နဲ့အနားယူမယ်ဆိုရင်ပြီးဆောင်ပေးပြီးတော့အနားယူပေးခြင်းအားဖြင့်တွေးလက်ပတ်မှုပေါ်တာအောင်နေဖို့အကြံတတိပေးဖို့ပူပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝမ်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ်
မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်တက်မတော် RCSSSA ခေါင်းဆောင်ဗိုလ်ချုပ်ကြီးရွှေစင်ဟာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဇာနီနေ့အခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်မော်လနဲ့ကင်တက်ဖွဲ့ဖြစ်တဲ့မွန်ပြည်သက်ပါတီ NMSP ထိန်းချုပ်နေမြေအတွင်းလူထု 2,000 ကျော်ကမှတ်ပုံတင်ရရှိပေမဲ့မဲပေးဖို့အမည်စီရင်မပါဝင်ဘူးဆိုတဲ့သတင်းတွေကိုကြားကြားရမှာပါရှင်
။ကျမကနန်းဟောင်းပါရှင်။သတင်းတွေကိုဆိုင်းမုန်းနဲ့အတူတင်ဆက်ပေးမှာပါ။27ရာစုပင်လုံညီလာခံစတုတ္ထအကြိမ်တက်ရောက်ဖို့နေပြည်တော်ကိုရောက်ရှိနေတဲ့ရှမ်းပြည်ပြန်လည်ထူထောင်ရေးကောင်စီရှမ်းပြည်တပ်မတော် RCSSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။ဩဂုတ်လ12ရက်နေ့မွန်လွယ်ပိုင်းကတွေ့ဆုံခဲ့ကြတာပါ။ RCSSSSA ခေါင်းဆောင်ဗိုလ်ချုပ်ကျော်ရွှေစုနေပြည်တော်မှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်နဲ့တွေ့ဆုံနေစဉ်မှာပဲရှမ်းပြည်နယ်မှာတော့တပ်မတော်ကနေအင်အားဖြည့်တင်းလှုပ်ရှားနေလို့နှစ်ဖက်ကလည်းစီရဲတင်းမာမှုတွေဖြစ်နေပါတယ်
။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချာမှာကျင်းပတဲ့နှစ်80ပြည့်ကရင်အာဆာနီနေ့အခမ်းအနားဦးဆောင်ကျင်းပတဲ့လူငယ်အုပ်ကိုညီငင်းချမ်းစွာစုဝေးခြင်းနဲ့စီတန်းလဲ့လဲ့ခြင်းငိမ့်စုစီဥပဒေနဲ့ကြောက်တရားမြို့နယ်ရဲ့စခန်းကအမှုဖွင့်အရေးယူလိုက်ပါတယ်။ဩဂုတ်လ12ရက်နေ့နာနဲ့17နာရီအချိန်ထက်ကျော်လွန်ပြီးအချိန်ပိုကျင်းပတယ်။15ဦးထက်ပိုပြီးလူစုလူဝေးကျင်းပတယ်ဆိုပြီးဦးဆောင်သူကရင်လူငယ်အုပ်ဖြစ်တဲ့စသိန်းစော်မင်းနဲ့စောကကွာတို့ကိုရဲစခန်းကခေါ်ယူစစ်ဆေးပြီးအမှုဖွင့်ခဲ့တာလို့ကျင်းပရေးကော်မတီမှပါဝင်တဲ့နတ်မီတင်စာကပြောပါတယ်။ကရင်အာဆာနီနေ့ကိုကရင်တိုင်းဒေသအများစုနေထိုင်တဲ့တိုင်းနယ်ပြည်နယ်အသီးသီးမှာဩဂုတ်လ12ရက်နေ့ရောက်တိုင်းစင်ကျင်းပကြပါတယ်ကျင်းပခွင့်မပြုဘဲကျင်းပတယ်ဆိုပြီးယမနစ်ကလည်းဥဆောင်သူ3ဦးကိုငိမ့်စုစီဥပဒေနဲ့ဖမ်းဆီးအရေးယူခဲ့ဖူးပါတယ်
ချင်းပြည်နယ်တောင်ပိုင်းပလောဝမြို့ပေါ်မှာဆန်နဲ့တခြားစားတောက်ကုန်ပစ္စည်းတွေတည်ယူပို့ဆောင်လို့မရတာကြောင့်ဒေသခံပြည်သူတွေစိုက်ဝတ်နေရတဲ့အတွက်အခက်အခဲကြုံနေရတယ်လို့ပလောဝမြို့နယ်စားနပ်ရိက္ခာဖူလုံရေးအထောက်အကူပြုကော်မတီကပြောပါတယ်ပလောဝမြို့နယ်ဟာ
တမတော်နဲ့ရခိုင်တပ်တော်အေအေတို့အကြားဖြစ်ပွားနေတဲ့တိုက်ပွဲကြောင့်ရခိုင်ပြည်နယ်ကြောက်တော်နယ်ဆက်တွေတဲ့ရေလံကုန်းလမ်းတွေအလုံးဒီနေ့ဖြစ်ပွားရလာကစပြီးဒီနေ့အထိပိတ်ထားလို့လူဦးရေ၈၀၀၀ကျော်ဆန်အပါဝင်စားနပ်ရိက္ခာပြက်လက်နေတာပါကမ္ဘာစားနပ်ရိက္ခာအစီအစဉ်
WFP ကစာနဲ့စာနယ်ယိတ်ခရီပို့ဆောင်ပေးပေမဲ့စစ်ရှောင်ပြည်သူတွေအတွက်ပဲဖြစ်တာမို့မြို့ပေါ်နေပြည်သူတွေကမရရှိကြဘူးလို့ပလောဝမြို့နယ်စာနယ်ယိတ်ခရီပို့လုံရဲ့အထောက်အကူပြုကော်မတီခေါင်းဆောင်ဦးရကျော်ကပြောပါတယ်။ရခိုင်ပြည်နယ်မြောက်ဦးမြို့ကကြေးလက်ရွာသားတအူးကိုဒေသခံမိသားစုထံရုပ်အလောင်းနဲ့ပြန်အပ်ပေးခဲ့ပါတယ်။ရခိုင်ပြည်နယ်မြောက်ဦးအခြေစိုက်ချင်းမြန်တပ်ရင်းအမှတ် ားတဲ့ဥဆန်ရွှေလန်ရဲ့ကိုခန္ဓာမှာထိုးတွင်းတန်ရာနှစ်ချက်ဥကောင်းမှာတနတ်တန်ရာတစ်ချက်နဲ့မေးရိုးပါပြုတ်ထွက်သွားနေတာကိုတွေ့ရတယ်လို့တကြိုဖို့ကူညီပေးခဲ့တဲ့မြောက်ဦးမြို့ခံတွေကပြောပါတယ်
လာမယ့်2020အထွေထွေရွေးကောက်ပွဲမှာမွန်အမျိုးသမီးပါတီအနေနဲ့ AIVD တိုင်းဒေသကြီးမဲဆန္ဒနယ်မြေ၅နေရာမှာဝင်ရောက်ရှင်ပြိုင်သွားမယ်လို့သိရပါတယ်။ပသိမ်မြို့နယ်ပြည်သူ့လွတ်တော်ကိုယ်စားလှယ်လောက်အဖြစ်မွန်အမျိုးသမီးပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်အဖြစ်ကျောင်းကုန်းမြို့နယ်က2ဦးနဲ့ချောင်းဝမ်မြို့နယ်တို့မှာ2ဦးဝင်ရောက်ရှင်ပြိုင်သွားမယ်လို့ပါတီဥက္ကဋ္ဌမစ်တန်းရှင်ခေါ်မစ်လျိုင်မွန်ကဆိုပါတယ်။မွန်အမျိုးသမီးပါတီဟာမွန်အမျိုးသားပါတီတွေဝင်ရောက်ရှင်ပြိုင်တဲ့ဒေသမှာဝင်ပြိုင်မှာမဟုတ်ပဲမွန်မျိုးရပါတီဝင်မပြိုင်တဲ့အေယာဝရီတိုင်းဒေသကြီးဘက်မှာတွားရောက်ရှင်ပြိုင်တာဖြစ်တယ်လို့သိရပါတယ်
တဲ့လွားတွေကိုဆက်လက်တင်ဆက်ပေးသွားမှာပါဒီနှစ်နောက်ပိုင်းနိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်အထွေထွေရွေးကောက်ပွဲမှာဩဂတ်စ်လ9ရက်နေ့နောက်ဆုံးထားပြီးမိမိအမည်ပါမပါမဲပေးပိုင်ခွင့်စည်ရင်းတွေစစ်ဖို့ရွေးကောက်ပွဲကော်မရှင်ကပထမအကြိမ်ထုတ်ပြန်ထားပါတယ်အဲ့ဒီမဲပေးပိုင်ခွင့်စည်ရင်းမှာမွန်လူတုထောင်ကနန်းကဘာလို့နာမည်မပါရှိရတာပါလဲသူတို့တွေမဲပေးပိုင်ခွင့်ဆုံးရှုံးတော့မှာလားမိကလျာမွန်ကလည်းစူးစီးတင်ဆက်ထားပါတယ
်မွန်ပြည်နယ်ရေးမြွနယ်အခြေခံရေးချောင်းပြားဒေတာက2000ကျော်ဟာနိုင်ငံသားစီစဉ်ရေးကပ်ပြားတွေရှိကြပေမယ့်မဲပေးဖို့မဲစရင်မှာသူတို့နာမည်မပါရှိပါဘူးမဲပုံးထောင်မဲ့နေရာနဲ့မိုင်30လောက်ဝေးတဲ့ရေးမြွနယ်ကပနန်းပိန်ရွာသူပိတနိုင်ကတော့မဲထဲခွေရမယ်မရဘူးဆိုတာကရွာဩက္ကဋ္ဌစီစဉ်မှုပေါ်မူတည်တယ်လို့မွန်ပါတာနဲ့ခုလိုပြောပါတယ်ဟုတ်ကဲ့ဟုတ်ကဲ့
မတော့ကပဲ
အဲ့တော့ဆီရင်ဒီကျေးမထက်ဖြစ်ဘူးဆိုတာကတော့ယွာဥက္ကဋ္ဌအပေါ်မှာပဲမူတည်ပါတယ်ကျမတို့အိမ်ထောင်စုစည်းရင်းကကျောင်းယွာကျေးရွာအုပ်စုထက်မှာပါတော့မိုင်30လောက်ဝေးတဲ့နေရာကိုသွားထည့်ရမှာဆိုတော့တရွာလုံးစုပြီးသွားကြရမှာပ
ါရေးချောင်းဖျားဒေတာဟာမော်မျိုးသားလက်နက်ကင်တပ်ဖြစ်တဲ့မွန်ပြည်တစ်ပါတီထိန်းချုပ်ဧရိယာဖြစ်နေတဲ့အတွက်မဲစင်းမပါတာလားလို့ပနံပိန်ကျေးရွာဥက္ကဋ္ဌနိုင်ပွေးကမမသားနဲ့ခုလိုမိကုန်ထောက်ပါတယ
2015လုံးကတရွာလုံးမဲပေးစီရင်မှာပါပါတယ်ခုတော့မဲစီရင်ထဲထည့်မထားဘူးတရွာလုံးကိုမှတ်ပုံတင်လဲရိုက်ပေးခဲ့တယ်2008တုန်းကရွာမှာလဲမဲပေးခဲ့ပြီးမဲပေးခဲ့ပြီးနောက်ပိုင်းမှာမှတ်ပုံတင်တစ်ခါလာရိုက်ပေးတယ်เจ้าหยัวก็เลยขอพี่รอมัดปုံนี่ย้ายไปตาเลยရှိတယ်สุสุปอง3จิ่งย้ายไปခဲ့ပါပြီ2010ရွေးကောက်ပွဲမှာเจ้าหยัวကိုတရွာလုံးစုပြီးမဲတွားပေးကြတယ်မွန်ပြည်တစ်ပါတီ NMSP တတ်ထင်းချုပ်နယ်မြေမို့မဲစင်းမထုတ်ပေးတာလားမသိဘူ
းဒီဒေတာဟာမွန်ပြည်တစ်ပါတီထင်းချုပ်နယ်မြေဖြစ်ပေမဲ့ရွေးကောက်ပွဲအတွက်ပါတီတိုင်းကိုလွတ်လပ်စွာစည်းရုံးလှောက်ရှားခွေပြုထားတယ်လူတို့မဲပေးခွေရအောင်လှောက်ဆောင်နေတယ်လို့တနင်္လာရီတိုင်းဒေတာကြီးအမှတ်6မဲဆန္ဒနယ်အမျိုးသားလွှတ်တော်ကိုယ်စားလှယ်လောင်းဖြစ်အဆိုပြုထားတဲ့ဦးအောင်နိုင်ဝင်းကအခုလိုပြောပါတယ်
။ဘုံမီတပါတီချင်းချုပ်ဧရိယာဆိုပေမဲ့ဘုံမီတပါတီကဒီမဲစင်းနဲ့ပတ်သက်ပြီးတော့လွတ်လပ်စွာစီယုံဝင်ပေးလို့ဒီဟာတွေကိုဆောင်ရွက်ဖို့အတွက်ဘုံမီတပါတီဘက်ကလက်ကဲကြိုးဆိုပြီးတော့မှကြေညာပေးထားတဲ့အတွက်လည်းအားလုံးဒီဟာတွေပေါ်မှာလှုပ်ဖို့ဒီလာမယ့်14ရက်နေ့မတိုင်မီမှာဒီဟာပထမအဆင့်မှာခရီးပါသွားဖို့လှုပ်ဆောင်နေကြတာရှိပါတယ
်။ရေးချောင်းဖျားတည်တာမှာချောင်းတောင်ပဲချံကကြီးရွာပေါင်း20ကျော်မြောက်ပဲချံကကြီးရွာပေါင်း15ရွာထက်မှရှိပြီးလူဦးရေထောင်ခန်းရှိပါတယ်ရ ရင်းမြစ်နယ်မှာမြို့သားလွှတ်တော်တနေရာပြည်သူလွှတ်တော်တနေရာနဲ့ပြည်နယ်လွှတ်တော်နှစ်နေရာရှိပြီးမဲဆန္ဒရှင်2,300ကျော်မဲယုံ130နီးပါးဖွင့်လှစ်သွားမယ်လို့ရွေးကောက်ပွဲကမရှင်သာမှသိရပါတယ်ရှင
်ဆက်ပြီးတော့စစ်ရေးပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာပြည်သူအများစုကတော့ရွေးကောက်ပွဲစိတ်ဝင်စားမှုနှေးပါနေပါတယ်ရခိုင်လူထုအခက်ခဲကိုဘယ်ပါတီကကူညီဖြေရှင်းပေးနိုင်မှာလဲလူထုကရောဘယ်ပါတီကိုအမှန်တကယ်မဲပေးကြမလဲရခိုင်လူထုဘလို့မျှော်လင့်ချက်တွေရှိနေလဲဆိုတာကိုမောင်အေးကနေစူးစီးတင်ဆက်ထားပါတယ
်ရခိုင်ပြည်မှာရွေးကောက်ပွဲဝင်မဲ့ပါတီတွေမြပြနေပေမဲ့ရခိုင်ပြည်သူတွေကတော့ပြည်သူကိုအကာအကွယ်ပေးနိုင်တဲ့ပါတီကိုရွေးချယ်ကြမယ်လို့ယုံကြည်ကြောင်းရခိုင်အမျိုးသားပါတီ ANP ပါတီကောက်ဆော်တိုးဖြစ်သူဦးထွန်းအောင်ကျော်ကအခုလိုပြောပါတယ
်ရခိုင်ပြည်သူကရွေးကောက်ပွဲကြီးမတင်မတော်တဲ့နဲ့မတော်ဆန်တော့ဘယ်လိုရွေးကောက်ပွဲကြီးလဲဒီခံထားကြတဲ့ခက်အလောက်ရင်းတဲ့နိုင်ငံအစီအစဉ်ရနေပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ခက်ကြည့်ကြည့်ကြကိုဒီခံကြည့်ကြရဲ့အဖြစ်ကိုရှိနေတာမမမမရပ်ပြီးတော့ဆုံးဖြတ်ပြီးနေတဲ့နိုင်ငံရေးပါတီကိုဒီလိုမျိုးရှိတာအခက်ခဲကြတာရဲ့မမမမရပ်ပြီးနေတဲ့ကိုယ်စားလှယ်ရှင်ရှိတဲ့ပါတီတွေကိုအပြေလုံးနိုင်တဲ့ဒီလိုဒီကပ်ပါတီရဲ့ရွှေ့ရှယ်ကြလို့လည်းတော့ကျွန်တော်ဒီအလင်းနဲ့တိုင်ပြီ
းလာရှိရခိုင်ပြည်မှာစိုက်ရိုက်ပဋိပက္ခတွေကြောင့်ပြည်သူနှစ်သိန်းခန့်နေရဲခွာပြီးအခါခဲပေါ့စုံနဲ့ကြုံတွေ့နေရတဲ့အတွက်ရွေးကောက်ပွဲကိုစိတ်ဝင်စားမှုနေပါနေကြသလိုနိုင်ငံရေးပါတီတွေအပေါ်မှာလည်းယုံကြည်မှုတွေကျဆတ်နေတယ်လို့ဘူးစီတော်မြို့ခံဆရာတော်တပတ်ကအခုလိုမိန့်ပါတယ
်ရွေးကောက်ပွဲကိုစိတ်ဝင်စားဆိုတာက2015နဲ့2020ရဲ့ဖြစ်တန်းလာတဲ့ကြည့်ရင်တည်းမှာရွေးကောက်ပွဲကိုဝင်ယူပြီးတော့အမှတ်ရသွားတဲ့ပုဂ္ဂိုလ်တွေကနာခနာအစ်ကိုရီတင်ပြီးလဲနောက်တခြားမင်းမြန်စရာတွေမင်းမြန်တယ်ဒါနဲ့တိတ်အားမရဘူးဗျာရခိုင်မှာဆိုတော့တစ်ဖက်မှာစစ်ပွဲတွေဖြစ်နေကြတယ်အဲ့ဒီတွေကမမကန်ကန်ဖြစ်နေတဲ့ဥစ္စာတွေကိုသူရစီကအဆိုးဖြစ်နေပြင်းပြင်းကြတာတွေတွေ့ရတယ်။ဒါတွေကိုခမခမပြန်ဆောင်နေတာတွေဘာကြောင့်ဦးရင်ထင်လာတာတော့အဲ့ဒီကြက်တော်မဲတွေကဘာမှအလုပ်လုပ်လို့မရလို့ဒီရွေးကောက်ပွဲကိုစိတ်ဝင်စားမှုတော့တိတ်မရှိဘူးကွာ
။လာမယ့်ရွေးကောက်ပွဲကထွက်ပေါ်လာမယ့်ရလဒ်ဟာပြည်သူတွေကိုတစုံတရာကာကွယ်ပေးနိုင်ဖို့မျှော်လင့်နေလို့လက်ရှိလွှတ်တော်ကိုယ်စားလှယ်လက်ဖြင့်လာမယ့်ရွေးကောက်ပွဲမှာတသိပုဂ္ဂလအဖြစ်ဝင်ရောက်ချက်ပေးဖို့ပြင်ဆင်နေတဲ့ဦးအောင်သောရွှေကအခုလိုပြောပါတယ
်။တော့အနေနဲ့တော့တစုံတရာအကာအကွယ်ပေးတိုင်းနေလို့ဖြစ်နေအခုလေကျွန်တော်လက်ရှိလွှတ်တော်ကိုယ်စားလှယ်ဖြစ်နေတဲ့အတွက်ကြောင့်ကျွန်တော်တို့ရဲ့ဒီဖက်မှာရှိနေတဲ့လူစုတွေအတွက်ဟောအတိုင်းကတစ်ခုဖြစ်ကျွန်တော်တို့ရွေးစံတိုင်းဟာရှိတယ်။တော့လာမယ့်အလက်ရှင်ဘီလီရှိတော့ပုံပြီးမှကျွန်တော်တို့ပြောနိုင်စွမ်းနိုင်လုံးနိုင်တိုင်းတိုင်းနဲ့ရှိနေလို့ကျွန်တော်အားယူဆပါတယ်ခင်ဗျာ
။ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတနိုင်ငံလုံးအတိုက်အတန်နဲ့ရွေးကောက်ပွဲကျင်းပမယ်လို့ပြောဆိုထားပေမဲ့ရခိုင်ပြည်နယ်ကမြို့နယ်တချို့မှာရွေးကောက်ပွဲမကျင်းပနိုင်မှာကိုနိုင်ငံရေးပါတီတချို့ကစိုးရိမ်နေကြသလိုကျေးရွာပေါ်သုံးစိကျော်မှာလည်းအခုအချိန်ထိမေးစရာမကဲနိုင်သေးဘူးလို့သိရပါတယ်။လာမည့်ရွေးကောက်ပွဲမှာရခိုင်အမျိုးသားပါတီ ANP ရခိုင်ဒီမိုကရေစီအဖွဲ့ချုပ် ALD ရခိုင်ဥဆောင်ပါတီ AFP အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ကန့်ခတ်ရေးနဲ့ဖွံ့ဖြိုးရေးပါတီ USDP နဲ့တခြားပါတီငယ်တချို့လည်းအရေးခွင်ဖို့ပြင်ဆင်နေကြသလိုတသီးပုဂ္ဂလကိုယ်စားလှယ်တွေလည်းဝင်ရောက်ခြိုက်ပျက်ကြမှာဖြစ်ပါတယ်။
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရှမ်းပြည်သက်မတော် RCSS SSA ခေါင်းဆောင်ဗိုလ်ချုပ်ကြည်ရစခနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တီးတန့်တွေ့ဆုံခဲ့ပါတယ်။ရန်ကုန်မြို့နယ်မဟာဗန္ဓုလပန်းချံမှာကျင်းပတဲ့290ပြည့်ကရင်အစာနီနေအခမ်းအနားဥဆောင်ကျင်းပတဲ့ကရင်လူငယ်နှစ်ဦးငိမ့်စုစီနဲ့အမှုဖွင့်ခံထားရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြတာကတော့ကျမတို့ Fever Wine တို့သားတွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးမှာပါ။ American တီရောင်ရှုမှာဗိုလ်တဖူးနေကကိုရိုနာဗိုင်းရပ်စ်ရောဂါနဲ့သေဆုံးရသူ1500လောက်ဖြစ်သွားခဲ့ပါတယ်။ဒါဟာမိကကစပြီးတရက်တွင်းသေဆုံးသူအများဆုံးပါဒီကာယောဂါစတင်ဖြစ်ပေါ်တဲ့ချိန်ကစပြီးအမေရိကန်နိုင်ငံမှာဒီယောဂါနဲ့သေဆုံးသူစုစုပေါင်းက3,600ကျော်နေပါပြီဗိုလ်တဖူးနေဆင်းရဲအမေရိကန်နိုင်ငံမှာသတင်းနှစ်ပတ်ဇက်တိုက်တရက်ကို COVID-19 နဲ့သေဆုံးသူ1000ကျော်ဖြန့်မြားရှိနေတာပါအာရပ်စော်ဘွားများသမ္မတနိုင်ငံ UAE နဲ့ Israel တို့ကြားတန်တမန်ဆက်ဆံရေးထူထောင်ဖို့သဘောတူခဲ့တယ်လို့အမေရိကန်သမ္မတ Donald Trump ကချက်တဲ့ပြည်နယ်မှာကြေညာပါတယ်အခုလိုကြေညာမှုကနေ UAE ဟာအာရပ်ပင်လယ်ကွေ့နိုင်ငံတွေထဲမှာ Israel နဲ့တန်တမန်ဆက်ဆံရေးလုပ်တဲ့ပထမဆုံးနိုင်ငံဖြစ်လာတယ်လို့အာရပ်နိုင်ငံတွေထဲမှာတော့တတိယမြောက်နိုင်ငံဖြစ်ပါတယ်။အာရပ်နိုင်ငံတွေထဲမှာ Egypt နဲ့ Jordan သာ Israel နဲ့တန်တမန်ဆက်ဆံမှုရှိနေတာဖြစ်ပါတယ်။ မြန်မာနိုင်ငံမှာဩဂုတ်လ23ရက်ညပိုင်းထုတ်ပြန်ချက်အရ COVID-19 ရောဂါကူးစက်သူလူနာသစ်8ဦးထပ်တွေ့ရတာမို့အခုဆိုကူးစက်ခံရသူစုစုပေါင်း369ယောက်ရှိနေပါပြီ။ဒီလူနာသစ်8ဦးတွေကအမျိုးသား1ဦးနဲ့အမျိုးသမီး2ဦးဟာဂျပန်နိုင်ငံကပြန်လာသူဖြစ်ပြီးကျန်အမျိုးသား4ဦးနဲ့အမျိုးသမီး2ဦးကတော့ UAE နိုင်ငံကပြန်လာသူတွေဖြစ်ကြပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှင်ပေါင်းစစ်ချမ်းသာကူချမ်းမှာချပါစီ။ကျွန်မခင်ရသက်ပ
ါ This program has come to you from the Voice of America, Washington.